Welcome to the Voice of America in Burmese.
ပါရှင်မြန်မာတက္ကသိုလ်1380ပြည့်တကူးလာဇန်12ရက်2019ခုနှစ်ဧပြီလ16ရက်အင်္ဂါနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925/32လိုင်းလက်မီတာ190အပြင် VOA Facebook စာမျက်နှာ VOA Farmis News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာဟာရဂျန်တနေမင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမိုက်တန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါပြည်ထောင်နိုင်ငံပါရီမြို့တော်ကနိုထရဒမ်ရှေးအောင်ဖျားတောင်ကြီးမီးလောင်တာမှာပျက်စီးဆုံးရှုံးတာတွေရှိခဲ့ပါတယ်ရုရှားနိုင်ငံမှာတချို့လုံမှုနဲ့နော်ဝေးနိုင်ငံသားတူကိုရုရှားကထောင်ဒဏ်14နှစ်ချမှတ်လိုက်ပါတယ်အကြမ်းနဲ့အထိတကြံကာလာတွင်ရန်ကုန်စီးဝင်ကြီးကိုလူနာစုစုပေါင်း950ကျော်ရောက်ပြီးဖေဆိုးမိရောက်လာသူ4ဦးရှိတယ်လို့ရန်ကုန်စီးဝင်ကြီးကထုတ်ပြန်ထားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကတော့ပြည်ထောင်နိုင်ငံပါရီမြို့ကအထင်ကရရှေးဟောင်းဆောက်ဦးကြီးတခုဖြစ်တဲ့ Notre Dame ဘုရားကျောင်းမိကြီးကျယ်လောင်ခဲ့ပေမဲ့အဓိကအပိုင်းတွေကိုတော့ကာကွယ်လိုက်နိုင်တယ်လို့ဆိုပါတယ်။ပန်ဆန်းမြို့မှာကျင်းပနေတဲ့ဝတ်ပြည်နယ်ငင်းချမ်းရင်နှစ်30ပြည့်အခမ်းအနားမှာတိုင်းရင်းသားအဖွဲ့တွေဘက်ကအမြင်သဘောထားတွေဘယ်လိုရှိပါသလဲ။
ဒီတိရစီကတိုင်အားရှိတဲ့ပုံမှာသူရဘက်ကလည်းသူ့ကိုလုံးဝကိုဖိတွေ့ဘူးပေါ့နော်သူတို့လှုပ်လှက်ဖွေးရတဲ့အများကြီးရတာအဲ့ဒီယူဆမျိုးက
မွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌရဲ့မှတ်ချက်နဲ့တူတခြားတိုင်းသားခေါင်းဆောင်တွေရဲ့အမြင်တွေကိုလည်းနှားဆင်ကြရမှာပါရခိုင်ပြည်နယ်မြောက်ဦးမှာတိုက်ပွဲတွေဆက်ဖြစ်နေပြီးအစိုးရတပ်ကလေကြောင်းအကူတုံပြီးတော့ထိုးစစ်ဆင်တယ်ဆိုတဲ့သတင်းကိုလည်းနှားဆင်ရပါမယ်ရှင်အဲ့ဒီနောက်မှာတော့တကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင
်။ဒီနေ့နိုင်ငံပါရီမြို့တော်ကအထင်ကြီးရ Notre Dame ရှေးဟောင်းဘုရားကျောင်းကြီးမှာတနင်္လာနေ့ကမီးလောင်တာကိုမိသက်သမား409နာရီကျော်ကြာကြိုးစားညှိနှိုင်းတက်ရပါတယ်။မီးကျောင်းဘုရားကျောင်းမှာကြီးကျယ်ပျက်စီးသွားပေမဲ့အဓိကအဆောက်အအုံပိုင်းကိုကာကွယ်နိုင်လိုက်တယ်လို့ပါရီမီးသက်တပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဘုရားကျောင်းရဲ့မျိုးစင်တန်ကြီးတစ်ခုနဲ့ကြောက်တုံးအဆောက်အအုံတို့မူလအတိုင်းပြင်မစည်းကြံရစ်တာကိုဒီကနေ့တွေ့ရပါတယ်။ဒါပေမဲ့ဘုရားကျောင်းရဲ့ဆနစ်ရာစုနဲ့ခေါင်းမှုနဲ့ထိတ်ချုံမျောစင်ကတော့မိကျောင်းပြိုကျပျက်စီးသွားပါတယ်။ဘုရားကျောင်းကဘာသာရေးအထွတ်မြတ်ပျက်စီးတွေနဲ့အမှုပညာလက်ရာကြီးတွေပျက်စီးမသွားအောင်ကာကွယ်ပေးခဲ့ကြတဲ့မိသက်နဲ့ရဲတပ်ဖွဲ့ဝင်တွေကိုပါရီမြို့တော်ဝန်အန်ဟီဒိုဂိုကကျေးဇူးတင်စကားပြောပါတယ်။ Notre Dame ဘုရားကျောင်းကြီးဟာပါရီရဲ့ဝိညာဉ်ပက်တင်ထက်တဲ့နေရာဖြစ်တယ်လို့မြို့တော်ဝန်ဟီဒိုဂိုကပြောပါတယ်။မိရင်းတချိန်တွင်ရဲတပ်ဖွဲ့ဝင်တို့နဲ့မိသက်တပ်ဖွဲ့ဝင်တို့ဒဏ်ရာသွားတယ်လို့မိသက်တပ်ဖွဲ့ကပြောပါတယ်။
ဒီကိ2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းမှာရုရှားနိုင်ငံကဝင်ရောက်ဆက်ဖက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့ဆက်မျက်နှာ400နီးပါးရှိတဲ့အစီရင်ခံစာမှာတချို့အကြောင်းအရာတွေကိုဖော်ပြပြီးတော့ကြာတာပြည့်နေ့မှာထုတ်ပြန်ပေးဆိုပြီးတော့အမေရိကန်တရားရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှူးမူလာရဲ့22လကြာစုံစမ်းစစ်ဆေးမှုကိုအသေးစိတ်တည်ကျင်လို့အမေရိကန်ပြည်သူတွေကစတင်ကြတယ်ဆိုပေမဲ့လည်း2016ရွေးကောက်ပွဲကာလအတွင်းမှာသူ့အနေနဲ့မှားရမြတ်သောရည်တွေနဲ့ဆက်ဆက်တာတွေရှိမနေခဲ့ဘူးဆိုတဲ့အကြောင်းမိခင်သမားဒေါ်နယ်ထရန့်ကတင်းသားနေတုန်းကထပ်ပြီးတော့ပြောခဲ့တာပါ။ပြီးခဲ့တဲ့3ပတ်တုန်းကတော့မူလာရဲ့စုံစမ်းတွေ့ရှိမှုအစီရင်ခံစာရဲ့အနှစ်ချုပ်ဆိုင်မျက်နှာ၄မျက်နှာပါတဲ့အနှစ်ချုပ်ကိုနိုင်ငံတော်ရှေ့နေချုပ်ဝီလျံဘားကထုတ်ပြန်ခဲ့ပြီးတော့2016ရွေးကောက်ပွဲမှာထရန့်အနိုင်ရအောင်လို့ထရန့်နဲ့သူ့အောင်နိုင်ရေးမဲဆွယ်ဖွဲ့ကရုရှားနဲ့ပူးပေါင်းကြဆင်းမှုရှိအကြောင်းရှင်းလင်းချက်ကတုံ့တက်ပေမဲ့ထရန့်ကတရားရေးပိုင်းကိုဝင်ဆော့ဖက်ခဲ့ခြင်းရှိမရှိတည်ပြကြမရှိခဲ့ပါဘူး။ထရန့်တရားရေးပိုင်းဝင်ဆော့ဖက်မှုရှိမရှိမူလာစီရင်ခံစာကအတည်မပြုနိုင်သေးဘူးဆိုပေမဲ့လည်းရှင်းလင်းချက်ဘားနဲ့ဒုတိယရှင်းလင်းချက် Rod Rosenstein တို့ကတော့တရားရေးပိုင်းဆော့ဖက်မှုနဲ့ထရန့်အပေါ်ဆွဆဲမှာမဟုတ်ဘူးလို့အဆုံးပြတ်ထားကြတာပါ။
ရုရှားတရားရုံးတစ်ခုမှာနော်ဝေးနိုင်ငံသားတို့အပေါ်တချို့လူမှုဆိုင်ရာဆွဲခြင်းနဲ့တကယ်ပြီးအမှုစစ်ပြီးတဲ့နောက်အပြစ်ရှိတယ်ဆိုပြီးထောင်ဒဏ်14နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ရုရှား FSB ထောက်လိုင်းအဖွဲ့ကစုံစမ်းစစ်ဆေးပြီးတဲ့နောက်အငြင်းစားနယ်စပ်စုံစမ်းစစ်ဆေးရေးမှူးဟောင်းနော်ဝေးနိုင်ငံသား Frode Borg ကို2019ခုနှစ်ဒီဇင်ဘာလကမော်စကိုမြို့တော်မှာဖမ်းဆီးလိုက်တာလို့ရုရှားအနာမယ်တွေကပြောပါတယ်။အသက်63နှစ်အရွယ် Borg ကိုရုရှားနိုင်ငံရဲ့နျူကလ িয়ার ရင်ဟုတ်သင်္ဘောတွေနဲ့ပတ်သက်လို့တချို့လုပ်တယ်ဆိုပြီးရုရှားအစိုးရရှိနေတွေကဆွဆဲခဲ့တာပါ။ယူဝချက်ဆိုင်ရာအကြောင်းပြချက်တွေပေးပြီးမော်စကိုမြို့တော်တရားရုံးမှာသူ့ကိုတကယ်ပြီးအမှုစစ်ဆေးခဲ့တာဖြစ်ပါတယ်။ဘောက်ကိုပြစ်ဒဏ်ကနေလွင်ချန်လာဝင်ပေးရေးအလားအလာနဲ့ပတ်သက်ပြီးသမ္မတဗလာဒီမီယာပူတင်ကိုပြီးခဲ့တဲ့သတင်းပတ်ကမေးလာမှာအယူခံတင်လာနိုင်ခြေကိုတုံ့တက်ဆန်းစစ်တာမလုပ်ခင်တရားရုံးရဲ့ဆုံးဖြတ်ချက်ကိုစောင့်ဦးမယ်လို့ပြောထားပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်အစိုးရကအင်တာနက်ကိုပိုးပြော်ထိန်းချုပ်ဖို့လိုလာတာလို့ဝေဖန်သူတွေကထောက်ပြထားတဲ့အငင်းပွားဝယ်ဥပဒေမူကြမ်းတရက်ကိုရုရှားအောက်လွှတ်တော်မှာတတိယနဲ့နောက်ဆုံးအကြိမ်မဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာအတည်ပြုလိုက်ပါတယ်။ အစိုးပြထားတဲ့ဥပဒေချမ်းကိုထောက်ခံမဲ့300ခွတမဲကန့်ကွက်မဲ68မဲနဲ့ရုရှားဒူးမလွှတ်တော်ကဒီကနေ့မှတည်ပြလိုက်တာပါဒီဥပဒေကြောင့်ဆန်ဆန်လုံးတီးဖြတ်ပိတ်ပင်လာတဲ့အသစ်ပြန်ဖြစ်လာမှာကိုဝေဖန်သူတွေကဆွေးနွေးနေတာပါအခုတော့ဒီဥပဒေမူကြမ်းကိုအထက်လွှတ်တော်ကပို့မှဖြစ်ပြီးတော့အထက်လွှတ်တော်ကတည်ပြပြီးရင်တော့ဥပဒေအဖြစ်သမ္မတပူတင်ကလက်မှတ်ရေးထိုးပြထားမှာပါအင်တာနက်အချုပ်အခြာအာဏာပိုင်မှုဆိုတဲ့ဥပဒေအရဝက်ဘ်ဆိုက်တွေကိုဖွင့်တာအချက်လက်ရယူတာတွေကိုအစိုးရကထိန်းချုပ်ထားတဲ့အစ်စ်တွေကနေပြတ်တန်းသွားမှာတော့ဖြစ်ပါတယ်ဥပဒေကိုထောက်ခံတွေကတော့ Runel လို့ခေါ်တဲ့ရုရှားနိုင်ငံတွင်းသောအင်တာနက်စနစ်ပိုပြီးတော့လွတ်လပ်စေဖို့ဖြစ်တယ်လို့ဆိုကြပါတယ်ဒါပြင်ဖြစ်လာနိုင်ခြင်းစိုက်ဘာတိုက်ခိုက်မှုတွေကနေရုရှားနိုင်ငံကိုကာကွယ်ဖို့ဖြစ်တယ်ဆိုပြလည်းပြောထားပါတယ်
ဒီ American တန်ညဘက်မြန်မာဘက်ကအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လည်ပေးနေပါတယ်ခင
်ဗျာဒီကနေ့အင်္ဂါညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်မင်္ဂလာတို့မြန်မာနိုင်ငံတဝမ်းဒေသအများပြားမှာ၄ရက်ကြာဆင်နွှဲလာကြတဲ့မဟာဒကြံပွဲတော်ကတော့ဒီကနေ့ပြီးဆုံးသွားပါပြီ။လူပေါင်းများစွာပါဝင်ဆင်နွှဲတဲ့မဟာဒကြံပွဲတော်ဖြစ်တာနဲ့အညီထိခိုက်ဒဏ်ရာသေးဆုံးတဲ့ဖြစ်ရပ်တွေလည်းရှိပါသေးတယ်။မဟာဒကြံအကြိုနည်းကနေအကြံနည်းအထိရန်ကုန်ပြည်သူစေုံကြီးကိုရောက်လာတဲ့စုစုပေါင်းလူနာအရေအတွက်955ဦးရှိပြီးသေဆုံးရောက်ရှိသူ9ဦးရှိတယ်လို့ရန်ကုန်ပြည်သူစေုံကြီးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီကနေ့အတက်နစ်စီရင်ကိုတော့မတွေ့ရသေးပါဘူး။မင်္ဂလာတိုင်းမှာတော့တကြံအချိုနည်းကနေအကြံနည်းအထိသုံးရတာကာလအတွင်းလူ23ဦးသေဆုံးပြီး300ကျော်ဒဏ်ရာရတယ်လို့မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ကကိုးကားပြီးပြည်တွင်းသတင်းတချို့မှဖော်ပြပါရယ်။တနင်္လာနေ့မနေ့ပိုင်းကချင်းတွင်းတကြံပွဲတော်ကိုသွားတဲ့လူ35ဦးပါဆက်လက်နေမြုပ်တာကြောင့်သေဆုံးသူရှိပေမဲ့အရေအတွက်အတိအကျကိုတော့မသိရသေးဘူးလို့ပြည်တွင်းသတင်းတွေမှဖော်ပြကြပါရယ်။အကြံနည်းတုန်းကလည်းနတ်မောက်မြို့မှာရင်းချောင်းနဲ့တကြံရေကစားပြီးပြန်လာတဲ့ကားတစ်စီးတိမ်ပေါက်ပြီးတော့ဆက်ရှိရောက်တဲ့မနေ့ဒဏ်ရာရသွားတယ်လို့သတင်းတွေမှဖော်ပြပါရယ်။ရန်ကုန်မြို့အင်းရကောင်မောင်မှာအလှဆင်ထားတဲ့ပဋိဒိဋ္ဌိတွေကိုလူတချို့ကတကြံအကြက်နေမှာဖြုတ်ယူသွားကြပြီးတဲ့နောက်ဒီကနေ့အတက်နေမှာတော့ထီအစ်စ်တွေပြန်ဆင်ထားပါတယ်။ရန်ကုန်မြို့အပါအဝင်နိုင်ငံတော်ကမြို့ကြီးတွေမှာလမ်းလျှောက်တကြံအဖြစ်နေရာတချို့ကိုတတ်မှတ်ပြီးဆင်နွှဲကြတာဒီနေ့မှာပိုများလာတယ်လို့ဒါပေမဲ့ကြောင့်အင်းလေးကံမှာလည်းရေးပေါ်တကြံပွဲတော်ကိုပထမဆုံးအချိန်ဖြစ်ဆင်နွှဲကြပါတယ်။ရန်ကုန်မြို့လေးမှာကားနဲ့လှစ်လှယ်ပြီးတန်ကြပ်ထူးဖြော်ပြီးတဲ့အဖွဲ့တွေကဒေါင်းတို့မျိုးဆက်ကျောင်းသားလူငယ်တန်ကြပ်အဖွဲ့ဝင်၄ဦးကိုရန်ကုန်နယ်စစ်ဌာနချုပ်ကတရားလိုလိုပြီးဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးနဲ့မယန်းကုန်းရဲစခန်းမှာတရားစွဲထားပါတယ်
။ပါကစ္စတန်နိုင်ငံဘတ်ရှဝါမြို့ကလူကုန်ထံရဲခွဲတစ်ခုမှာ18နာရီကြာတိုက်ပွဲတစ်ခုတွင်မှာစစ်သွေးကြောင်5ယောက်ကိုပါကစ္စတန်ကျန်းဖတ်ဝါဒတံပြန်တင်းကြီးတပ်ဖွဲ့တွေကတုံ့ပြန်လိုက်တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကဒီကနေ့မှကြေညာလိုက်ပါတယ်။သတင်းပေးချက်တစ်ခုအရဟာယာထဘတ်နီလူနေရဲခွဲကစစ်သွေးကြောင်ပုံနေရတဲ့တမယာရှိတဲ့နေရာကိုလုံခြုံရေးတပ်ဖွဲ့တွေကကျင်းလာနေကြပိုင်းတော့ကဝင်စီရင်တိုက်ပွဲဖြစ်တာပါအိမ်မှာစစ်သွေးကြောင5ယောက်ဟာလက်နက်ခဲယမ်းတွေဖောက်ခွဲရေးပစ္စည်းတွေအများအပြားနဲ့ခလုံးနေတာလို့တာဝန်ရှိသူတွေကပြောပါတယ်စီးနေတိုက်ခိုက်တဲ့ရဲတပ်ဖွဲ့ကိုစစ်သွေးကြောင်ဘက်ကအပြင်းထန်ပြန်ပစ်တာကြောင့်ရဲတပ်ဖွဲ့ဝင်တယောက်သေဆုံးပြီးတော့တခြားနှစ်ယောက်လည်းဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါတယ်ဒဏ်ရာသူတွေထဲမှာအရက်သားအမျိုးသမီးနှစ်ယောက်လည်းပါဝင်ပါတယ်နောက်ပိုင်းမှာတော့ကြီးတပ်ကွန်မန်ဒိုတွေကအရက်ဖက်လုံခြုံရေးတပ်ဖွဲ့နဲ့အတူပူးပေါင်းတိုက်ခိုက်ပြီးတော့တိုက်ပွဲဟာဒီကနေ့နေ့နဲ့ပိုင်းထိဆက်ဖြစ်နေရပါစပင်းတကြီးပေါ်မှာနဲ့အိန္ဒိယကတချို့နေရာတွေမှာဖောက်ခွဲပစ္စည်းကီလိုဂရမ်50လောက်သိမ်းပြီးတယ်လို့တိုက်ပွဲဆုံးတက်ပြီးသိမ်းကြခင်ပါပဲရဲတပ်ဖွဲ့ကတင်းကြောက်တွေကိုပြောပါတယ
်အိန္ဒိယနိုင်ငံမှာရွေးကောက်ပွဲမဲဆွယ်စည်းအုံးတွေအပြိုင်ဆိုင်လုပ်နေကြနေပါပဲလက်ရှိအာဏာရပါတီနဲ့အဓိကအတိုက်ခံပါတီတို့ကခေါင်းဆောင်တချို့ကိုမဲဆွယ်စည်းအုံးတွေမလုပ်ရဘူးလို့ယာယီပိတ်ပင်တမ်းမြစ်လိုက်ပါတယ်အာဏာရဘာရတီးယားဂျနတာပါတီကထိတ်တန့်ခေါင်းဆောင်2ယောက်နဲ့အတိုက်ခံဘာဟုဂျန်ဆမတ်ပါတီကခေါင်းဆောင်1ယောက်အဲ့ဒီပါတီနဲ့မဟာမိတ်ဖွဲ့ထားတဲ့ပါတီတခုကခေါင်းဆောင်တယောက်တို့ကိုယာယီပိတ်ပင်လိုက်တာပါ BJP ပါတီရဲ့အတိုက်အခံတွေဟာတမန်တော်မိုဟာမက်ရဲ့တမတ်တော်ဆက်သူအာလီကိုယုံကြည်သူတွေဖြစ်ပြီးမိမိတို့ကတော့ဟိန္ဒူနတ်ဘုရားတစ်ပါးဖြစ်တဲ့ဘာဂျရန်ပါလီကိုယုံကြည်သူတွေဖြစ်တယ်လို့ထင်ရှားတဲ့ဟိန္ဒူဘာသာရေးဆရာတူဖြစ်သူယိုဂီအာဒီတျနတ်ကပြောတာကြောင့်ဒီကနေ့ကစပြီးသူ့ကို၃ရက်ကြာမဲဆွယ်စည်းရုံးတွင်ပိတ်ပင်ခံရပါတယ်ဒီပြောဆိုချက်ဟာအလွန်မင်းထိခိုက်စော်ကားတာဖြစ်ပြီးဘာသာကွဲတွေကြားမှာအမုန်းတရားပွားတဲ့အခြေအနေရောက်သွားနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပါတယ်။ဘာဟုဂျန်ဆမတ်ပါတီကခေါင်းဆောင်တူဖြစ်သူမာယာဝါဒီက BJP ကိုနိုင်ရဖို့သူတို့ပါတီနဲ့မဟာမိတ်ပါတီကိုမဲပေးဖို့မွတ်စလင်တွေကိုမဲဆွယ်ပြောဆိုတဲ့အတွက်ပိတ်ပင်ခံရပါတယ်။မာယာဝါဒီရဲ့ပါတီနဲ့မဟာမိတ်ပါတီကခေါင်းဆောင်တူဖြစ်သူအာဇမ်ခန်ကတော့ BJP ပါတီကသူ့ရဲ့ပြန်ပဲ ဘောလီဝုဒ်ရုပ်ရှင်မင်းသမီးတူဟာခါကီအောက်ခံပေါင်းပြီးဝတ်ထားတယ်ဆိုပြီးပြောတာကြောင့်ပိတ်ပင်ခံရတာပါ။အိန္ဒိယရွေးကောက်ပွဲတွေကိုဧပြီလ7ရက်နေ့ကနေမေလ19ရက်နေ့အထိအဆင့်9ဆင့်ခွဲပြီးကျင်းပနေတာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဒုတိယသမ္မတနဲ့လွှတ်တော်ရွေးကောက်ပွဲကိုဧပြီလ18ရက်ဘွန်နူးနေမှာကျင်းပတော့မှာဖြစ်ပါတယ်။ရွေးကောက်ပွဲနေ့မတိုင်ခင်3ရက်လောက်ကစပြီးတော့မဲဆယ်စည်းရုံးတွေကိုအဆုံးသတ်ထားရတာဖြစ်ပြီးတော့မဲဆယ်စည်းရုံးနဲ့ဆိုင်းပုတ်တွေကိုတာဝန်ရှိသူတွေကလိုက်ဖြုံနေပြီဖြစ်တယ်လို့မဲဆယ်စည်းရုံးနဲ့ထုံးသွင်းချက်တွေကိုလည်းပိတ်ပင်တားမြစ်ထားပါတယ်။သမ္မတရွေးကောက်ပွဲအတွက်လက်ရှိသမ္မတဂျိုကိုဝီဒိုဒိုဂျိုကိုရီလို့ခေါ်ကြတဲ့သူနဲ့သူ့ပြိုင်ဘက်ပရာဘိုဆူဘီယန်တိုတို့ရှင်ကြိုင်ကြမှာဖြစ်ပြီးတော့ရွေးကောက်ပွဲမတိုင်ခင်သူတို့နှစ်ယောက်ကြားစကားစစ်တိုးပွဲ9ကြိမ်လုပ်ခဲ့ရမှာဘသူမှအသာမရပဲနဲ့ဒဏ်တူရှိခဲ့တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ဒါပေမဲ့လူဒုစစ်တမ်းတွေမှာတော့ပရာဘိုကဝီဒိုဒိုထက်လူဒုထောက်ခံမှု20ရာခိုင်နှုန်းထိနည်းနေရကိုတွေ့ရပါတယ်။ဝီဒိုဒိုဟာဒုတိယကြိမ်သမ္မတတက်တန်းအတွက်အနိုင်ရဖို့အလားအလာကောင်းနေပြီးတော့အဲ့ဒီတက်တန်းပြီးရင်တော့အခြေခံဥပဒေပါပြဋ္ဌာန်းချက်အရတက်တန်းတစ်ကြိမ်ထပ်ပို့ပြီးတော့ထမ်းဆောင်ွေးမရှိတဲ့အတွက်2024ခုနှစ်မှာသူ့ရဲ့သမ္မတတက်တန်းအဆုံးသတ်မှာဖြစ်ပါလိမ့်။မဲသွားပြည့်တဲ့သူအရေးအတွက်တိတ်များမှာမဟုတ်ဘူးဆိုတာကိုလည်းလူလူစစ်တမ်းတွေမှာတွေ့ထားရပါလိမ့်
။ထိုင်းပြည်နယ်ကွေပင်လယ်ရေနယ်မှာကမ်းခြေကနေမိုင်ပေါင်း138မိုင်နီးပါးရေကူးလာတဲ့ခွေးလေးတစ်ကောင်ကိုကမ်းလွန်ရေနံတွင်တူးလုပ်သားတွေကတွေ့တဲ့အတွက်ကယ်တင်လိုက်ပါလိမ့်။Chevron Thailand ရေနံစံသက်တူးစင်ပဲ UTP ရေကူးလာနေတဲ့ခွေးလေးကိုသူအလုံးလုံးနေတဲ့ရေနံတူးစင်ပချံကနေတောက်ကြနေမှတွေ့လိုက်တာလို့ရေနံတွင်းတူးလုပ်သားတူဖြစ်တဲ့ WDSEC Fire Log ABC သတင်းဌာနကိုပြောပါတယ်ရေနံတွင်းလုပ်သားတွေကကြိုးတချောင်းကိုခွေးလေးရဲ့လက်ဘက်မှာပတ်ပြီးဆွဲတင်ပြီးတော့ကယ်ဆယ်လိုက်တာပါခွေးလေးဟာငါးဖမ်းဆက်လီပေါ်ကနေပြုတ်ကြတာဖြစ်နေလို့ရေနံတွင်းတူးလုပ်သားတွေကခံမှန်းကြတဲ့အကြောင်း Fire Log ကပြောပြီးခွေးလေးကိုတေကံမရောက်လို့မြန်မာသားမြန်မာလူအဓိပ္ပာယ်ရမယ်ထိုင်ဘာသာနဲ့ဘူးရော့လို့နာမည်ပေးထားကြပါတယ်။ခွေးကလေးဟာထိုင်တောင်ပန်းဆောင်ကလာစိတ်ကမ်းမြို့ကိုတနင်္လာနေ့ကပြန်ရောက်သွားပြီဖြစ်ပြီးအဲဒီဒေသကတရစ္ဆန်ကာဝေးရုပ်ဖွဲ့ကိုပို့လိုက်ပြီးတဲ့နောက်အခြေအနေကောင်းနေပြီလို့ပြောပါတယ်။ကမ်းခြေကိုပြန်ရောက်လာချိန်မှာခွေးလေးဟာအခြေအနေကောင်းနေကိုရောက်ပြီးပါယာလောကသူ့မွေးစားဖို့စီစဉ်ထားတယ်လို့ပြောပါတယ်။ဗီယက်နမ်နိုင်ငံအလယ်ပိုင်းမှာမက်သက်ဖက်တမင်စိတ်ကြွစီတန်ဝတ်ကျော်ကိုဗီယက်နမ်ရဲတပ်ဖွဲ့ကဖမ်းမိလိုက်ပါတယ်။စိတ်ကြွစိတ်ကြွစီသုံးဆွဲတာပုံများလာနေတဲ့ကွန်မြူနစ်ဗီယက်နမ်နိုင်ငံမှာအခုဖမ်းမိတဲ့မူအစီပမာဏဟာမကြသေးခင်နှစ်တွေအတွင်းအများဆုံးဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပေးသွားကြတာပါရှင်။အခုနောက်ဆင်ကြရမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးပြည်သိနိုင်ငံရှေးဟောင်းဖျားကြောင်ကြီးတခုမီးလောင်ကျွမ်းခဲ့တဲ့အကြောင်းကိုပြောပြမှာပါပြည်သိနိုင်ငံကတမိုင်းဝင် Notre Dame ဖျားရှိခိုးကြောင်ကြီးတနင်္လာနေ့နောက်ပိုင်းကမီးလောင်သွားတဲ့အတွက်ပြည်သိနိုင်ငံသားတွေပါဝင်ကမ္ဘာတဝန်းကပြည်သူအများအပြားလဲတောကရောက်ခဲ့ကြပါတယ်ဖျားကြောင်ရဲ့ပင်မအစာဦးကြီးနဲ့အတွင်းပိုင်းကအရေးပါတဲ့အမှုပညာလက်ရာတွေပျက်စီးမသွားဘူးလို့ပြည်သိမီးသားတပ်ဖွဲ့ကအင်္ဂါနေ့မှာပြောပါတယ်ခရစ်တော်ရှင်သန်ထမြောက်ခြင်းထိမ့်မှတ်ဖြစ်တဲ့ Easter ဖျားဝိပုပွဲမကျင်းပခဲ့မှာအထင်ကြီးဖျားကြောင်ကြီးအခုလိုမီးလောင်သွားတဲ့အတွက်Paris မြို့ခံတွေနဲ့ဖျားချောင်းကိုမျက်နှာသူတွေကြားပူဆွေးတော့ကရောက်နေကြတဲ့အကြောင်း VOE သတင်းတောက် Michael Bowman သတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကတင်ပြပါမရှင်
။သတင်းအဖြစ်နှစ်ပေါင်း850လောက်ရှိလာပြီဖြစ်တဲ့ Paris မြို့ကကမ္ဘာကျော် Notre Dame ဖျားချောင်းကြီးမိလောင်နေတာကိုရာနဲ့ချီတဲ့ပြည်သင့်နိုင်ငံသားတွေတနင်္လာနေ့ညနေပိုင်းမှာတွားရောက်ကြည့်ရှုခဲ့ကြပြီးတချို့လဲကြည်နေရင်ကမျက်ရည်ကျခဲ့ကြပါလေ။ဒီဖျားချောင်းကြီးဟာ16ရာစုနှစ်ကဖြစ်သွားခဲ့တဲ့ဝေဂွေနိုစူပူအုံကြွမှုကြီးနဲ့ပြင်သစ်တော်လှန်ရေးကာလတွေတုန်းကဖြစ်သွားခဲ့တဲ့အကြမ်းဖက်မှုတွေမှာထိခိုက်ပျက်စီးမှုမရှိခဲ့ပေမဲ့တင်းတင်းလာနေကလောင်တဲ့မီးကိုတော့မလွန်ဆန်နိုင်ခဲ့ပါဘူး။ဒီမီးလောင်မှုအတွက်ကမ္ဘာကောင်းဆောင်တွေကစင်မကောင်းဖြစ်မိကြောင်းပြောဆိုနေကြသလိုပြင်သစ်သမ္မတအမန်ဒရယ်မက်ခရွန်ဟာလည်းတမ်းပြီကိုအရေးပါတဲ့မိန့်ခွန်းပြောကြားမဲ့အစီအစဉ်ကိုဖျက်ပြီးမီးလောင်တဲ့နေရာကိုချက်ချင်းတွားရောက်ကြည့်ရှုခဲ့ပါတယ်။အတွင်းပိုင်းကပျက်စီးသွားတဲ့နေရာတွေအပါအဝင်ဖျားရှိခိုးကြောင်ကြီးပြန်လည်မွမ်းမံပြင်ဆင်မှုအတွက်နိုင်ငံတကာအသံဝိုင်းကကူညီပံ့ပိုးပေးကြဖို့ညတကောင်လောက်မှာတမ်းပြီကိုပြောကြားခဲ့ပါတယ
်။ Madame le maire de Paris était avec nous toutes ces heures. Et dès les premières flammes, je sais son émotion.
ဒီဖျားကြောင်ကြီးကိုကျွန်တော်တို့အားလုံးတူတူကပြန်လဲတိဆောက်ကြမယ်ဆိုတာကိုအလေးနဲ့ပြောကြားလိုက်ပါတယ်။ဒီဖျားကြောင်ဟာပြင်သစ်နိုင်ငံရဲ့ကံကြမ္မာဖြစ်နိုင်ပါတယ်။ဒါကြောင့်ဖျားကြောင်ကိုလာမယ့်နှစ်တွေအတွင်းပြည့်ပြည့်မွမ်းမံသွားမှာပါ။ဖြစ်အောင်လုပ်ဖို့ကျွန်တော်တို့ဂရုပြုပါတယ်။မနက်ပိုင်းအင်္ဂါနေ့ကစလို့လော်တာတင်းဖျားကြောင်ကြီးကိုပြည့်ပြည့်ရေးတွေ့တဲ့နိုင်ငံလုံးတိုက်တန်နဲ့ရန်ပုံကိုရှာပါမယ်။နိုင်ငံသားကလည်းလူတွေကောက်ပါမယ်။တော်တော်လူတွေကိုခေါ်ပြီးတော့ပြန်လဲတိဆောက်သွားမှာပါ။နောက်ထပ်တိုင်းဖျားကြောင်ကြီးပြန်လဲတိဆောက်သွားဖို့ပြည်သိနိုင်ငံသားတွေမျှော်လင့်ထားတယ်လို့ဒါကကျွန်တော်တို့ရဲ့သမိုင်းကျွန်တော်တို့ရဲ့ကံကြမ္မာလည်းဖြစ်ပါတယ်
။မိအရှင်ကြောင့်ဖျားကြောင်ခေါင်းမိုးပေါ်မှာရှိနေတဲ့ခေါင်းကျွန်းကြီးကြိုးကျသွားခဲ့ပါတယ်။တင်းနယ်လာနေညနောက်ပိုင်းမှာ မိကိုငိမ့်တက်ပြီးချိန်မှာတော့ပဲရစ်မြို့ကနေဖျားကြောင်းနီးကိုသွားပြီးဖျောင်းနိုင်မီထွန်ပြီးဝတ်ပြုဆူတောင်းခဲ့ကြတာမှာအဲ့ဒီထက်မှပါဝင်သူပဲရစ်မြို့ကကယ်ရိုလင်းဂျူလီယန်ကသူ့ခံစားချက်ကိုအခုလိုပြောပြခဲ့ပါတယ
် Je pense que nous devons devenir une nation et non plus une nation
ကျမတို့တနိုင်ငံလုံးစိတ်မကောင်းဖြစ်ပြီးတော့ခံစားနေကြပါတယ်ဒီနေ့မှာသမ္မတအမန်နျူအယ်မက်ခရွန်မှင်ခုံမပြောနိုင်ဘူးဆိုရင်တော့ကျမတို့ကိုယ့်ဟာကိုယ်ပဲပြောကြပါလိမ့်မယ
်ပဲရစ်မြို့မှာလက်ရှိအခြေချနေထိုင်နေတဲ့အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်အတ္လန်တာမြို့ကလီစာဆူစမန်ကလည်းဒါဟာအင်မတန်စိတ်မချမ်းမြေ့စရာကောင်းတဲ့ဖြစ်ရပ်တစ်ခုလို့ပြောပါတယ
် It's horrible. I mean it really is the center of Paris and
ဒါဟာပဲရစ်မြို့လေကောင်ကြီးမှရှိနေတာဆိုတော့စိတ်မကောင်းစရာပါပဲရှင်ကျမအခမ်းအနားတငယ်ချင်းတွေရှိနေတဲ့အချိန်ဖြစ်သွားတာပါလူတိုင်းအတွက်ထိခိုက်နာကျင်စေတဲ့ဖြစ်ရပ်ပါပဲသူတို့ကတော်တော်လေးစိတ်မကောင်းဖြစ်နေကြတယ်ကျမလည်းထုံနှီး၎င်းပါပဲဖျားရှိခိုးချောင်းပေါ်ကခေါင်းချွန်းကြီးပြုတ်ကျသွားတာကိုတွေ့လိုက်ရတာတကယ်ဝမ်းနည်းစရာကောင်းပါတယ
်မိသက်သမား400လောက်ကမိငိမ့်မှု4နာရီလောက်ကြိုးစားခဲ့ပြီးတဲ့အခါမှာတော့မိသက်သမားတယောက်အပြင်းထန်ဒဏ်ရာရသွားတယ်လို့ဆိုပါတယ်မိမလောင်ငင်ရက်ပိုင်းတွေအတွင်းဖျားရှိခိုးချောင်းကြီးကိုပြုတ်ပြင်မွမ်းနေတာကြောင့်အဲ့ဒီပြုပြင်မှုတွေကနေမိစလောင်သလားဆိုတဲ့ထင်ကြီးပေးပြောဆိုမှုတွေထွက်ပေါ်နေပါလေ။ပြင်သစ်အစိုးရရှိနေကတော့ဒီမိဟာသူ့အလိုလိုလောင်တဲ့မိအဖြစ်လောလောဆယ်သတ်မှတ်ထားကြောင်းပြောဆိုထားပါလေ။အခုချိန်မှာတော့မိဘကစလောင်တယ်ဆိုတဲ့ဖြစ်ရမှန်ကိုသိနိုင်ဖို့စုံစမ်းစစ်ဆေးနေကြဆဲဖြစ်ပါလေခင်ဗျာ
။ကိုစောဝင်းလိုင်းကြောပြသွားတာပါရှင်။အခုဝပြည်ငင်းချင်ရင်230ပြည့်ပြီဆိုတဲ့အကြောင်းနားဆင်ကြရမှာပါ။ဝပြည်သွေးစည်ညီညွတ်ရေးပါတီ UWSP UWSA ရဲ့ငင်းချမ်းရေးတိစမှု230ပြည့်ပွဲတော်ကိုတက်ရောက်လာတဲ့တိုင်ရင်သားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဟာဝပြည်နယ်ဟာအများကြီးတွတ်တက်ပြောင်းလဲလာခဲ့တဲ့အကြောင်းနဲ့ဒီတွတ်တက်မှုဟာလူလက်နက်အင်အားပေါ်အခြေခံနေတဲ့အကြောင်းသုံးသပ်ကြပါတယ်တစ်ဆက်တည်းမှာပဲအဲ့ဒီလိုတွတ်တက်မှုဟာလူလက်နက်အင်အားပေါ်အခြေခံနေတဲ့ဆိုရင်ငင်းချမ်းရေးအတွက်စိုးရိမ်စရာကောင်းတယ်လို့လည်းတွက်ဆတာရှိပါတယ်လက်ရှိပန်ဆန်းမျိုးကိုရောက်နေတဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်တွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောပန်ဆန်းမျိုးကနေသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ဝါပြည်သွေးစည်ညီညွတ်ရေးပါတီ UWSP UWSA ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့ငြင်းချင်းရရယူခဲ့တဲ့ည30ပြည့်ပွဲတော်ကိုဒီလ16ရက်နေ့နဲ့18ရက်နေ့တွေမှာကျုံမြန်မာနယ်စပ်ပန်ဆန်းမြို့မှာကျင်းပမှာဖြစ်ပါတယ်ဒီခမ်းနားကိုတိုင်းသာလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေတက်ရောက်လာကြရမှာကရင်မျိုးသားအစည်းအရုံး KNU ရဲ့ဗဟိုကော်မတီဝင်ဘရိုမန်ကြီးမောင်ကပါဆန်းမျိုးရဲ့လက်ရှိအခြေအနေပေါ်အခုလိုပြောဆိုပါတယ
်ပါဆန်းကလွန်ခဲ့တဲ့82ခုနှစ်ကကျွန်တော်ရောက်ခဲ့တယ်တဲဆုပ်ကလေးတွေပဲရှိတယ်သခင်ပါသိန်းတွေတော့မှတဲဆုပ်ကလေးနဲ့နေရတာအောက်ဆီဂျင်ဘူးနဲ့ကျွန်တော်သခင်ပါသိန်းကိုကိုယ်တိုင်တွေ့ခဲ့တယ်ကေအင်ယူကလွတ်လိုက်လို့ကျွန်တော်လာဒါမြောက်အနေနဲ့ကျွန်တော်လာတွေ့ခဲ့တယ်အရင်တော့ဘာမှမရှိဘူးဒီဟာတော်ကြီးတွေပဲနော်နှစ်30မှာဒီလိုဖြစ်လဲဆိုတာဘကပတွေလည်းဒီမှာအခြေမဆိုင်နိုင်နဲ့ဆိုတာတိုင်းသားတွေအပေါ်မှာမကန်တဲ့ policy ကိုမကျေသုံးနိုင်လို့ဘကပတွေအခုပျောက်ဆုံးသွားတာဒီနေ့ဘာမျိုးသားတွေဒီလိုကိုချီတာပေါ်ကိုရပြုမျိုးတွေ့တဲ့ဆိုတာသူတို့ရဲ့မှန်ကန်တဲ့ policy တရားကိုချနိုင်လို့ဒီလိုတိုးတက်တာပဲဒီပုံမှာရောမူရီတာဖြစ
်ချင်းမျိုးသားတက်ဦး CNF ကဘ ਹੁ အလုံးမှုဆောင်ကော်မတီဝင်ဘုံမူကြီးဆော်လမွန်ကတော့လက်ရှိပန်ဆန်းမျိုးပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်တိုင်းသားဒီနေမီတွေတော်တော်ရောက်ခဲ့တယ်အဲဒီနေမီရောက်တော့ကျွန်တော်စိတ်မှာတော်တော်လေးကိုအားရစိတ်နဲ့မိသွားတယ်ဒီလိုကသူတို့ကသူတို့လွတ်လွတ်လပ်လပ်ပေါ့နော်အုတ်ချုပ်တဲ့စီမံခန့်ခွဲတဲ့ရှာဖွေတဲ့စားတောက်တဲ့အဲ့ဒီနေရာမှာဒီနေရာရောက်လာတော့လည်းဒီအဆောက်အဦတွေကစပေါ့ကျွန်တော်တို့ဒီမြန်မာနိုင်ငံတိုင်းသားတွေဒီတိုင်းထဲမှာတော့သူကသူလှုပ်ချင်းအဖြစ်ဒီလိုရပါလားဆိုတဲ့ဟာလေးပေါ့နော်အဲ့ဒါလေးတွေကျွန်တော်စိတ်ထဲမှာတော်တော်ခံစား
ပန်ဆန်းမျိုးရဲ့တူးတက်တဲ့အခြေအနေပေါ်မှာတော့ဘုံမူကြီးဆော်လမွန်ကအခုလိုဆက်ပြောပါတယ်
ကျွန်တော်အမေတော့တို့လူကြီးတွေနဲ့လည်းဆွေးနွေးခြင်းအဖြစ်ကျွန်တော်တိုင်းသားကောင်းဆောင်တခြားလူတွေနဲ့ဆွေးနွေးခြင်းအဖြစ်တို့ကဒီလက်နဲ့ပေါ့နော်လက်နဲ့အင်အားလူအင်အားတိစောက်နိုင်တဲ့တွဲမွန်ဒီဒီလိုခြေနေရတော့ကျွန်တော
်မွန်ပြည်သက်ပါတီ NMSP ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကတော့တက်အင်အားရှိမှအခွင့်အရေးရှိမယ်ဆိုတဲ့ပုံစံမျိုးဖြစ်သွားရင်ငင်းချမ်းရေးလုပ်ငန်းစဉ်တွေဟာပုံမဝေးကွာသွားနိုင်ကြောင်းသုံးသပ်ပါတယ်
ကျွန်မမြင်လာတော့เนาะ UWSA ကတိုင်အားရှိတဲ့ပုံမှာเนาะတစ်ဖက်ကအစိုးရဘက်ကလည်းသူ့ကိုလုံးဝကိုမထိဘူးเนาะမထိသေးဘူးပေါ့နော်သူတို့လွတ်လပ်ခွင့်ကိုရအများကြီးရတာအဲ့ဒီအယူဆမျိုးကကျွန်တော်ဟိုသိရင်တိုင်အားရှိမှအခွင့်အရေးရှိမယ်ဆိုတဲ့ပုံစံမျိုးเนาะအဲ့လိုပေါ်မှာတိုင်းသားတွေဘက်ကခံယူမိသွားရင်အားလုံးကလက်နဲ့အားပေါ်ပါမယ်ဟိုပေါ်တိုင်းရရှိဖို့ပေါ့နော်အဲ့ဒါကိုပဲကြိုးပမ်းတိစောက်ရင်ကျွန်တော်ဒီငင်းချင်ရေးကိစ္စကိုပြီးတော့ရှင်းပြသွားနိုင်တယ်
ဒီမှာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့22ဖွဲ့မှာဝါဒီသွေးစင်းညီညွတ်ရေးပါတီ UWSA ဟာအင်အားအတောင်တင်းဆုံးလက်နက်ကိုင်တပ်ဖွဲ့ဖြစ်ပြီးရင်းချမ်းရေးရယူခဲ့တဲ့နောက်ပိုင်းမှာအစိုးရတပ်မတော်နဲ့တိုက်ပွဲကြီးကြီးမားမားဖြစ်ပွားတာရှိခဲ့ပါဘူး။လက်ရှိကျင်းပမဲ့နှစ်30ပြည့်ပွဲတော်ကိုအစိုးရကိုယ်စားလှယ်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေဒေသ တွေနဲ့လာရောက်အားပေးကြည့်ရှုတဲ့အပိယိတ္တဟာတောင်ကနန်းအထိရှိနိုင်ကြောင်းခံမှန်းကြပါတယ
်။ကိုမိုးစောပြောပြခဲ့တာပါရှင်။အခုတခါတော့တိုက်ပွဲဖြစ်နေစေရခိုင်မြောက်ပိုင်းကအခြေအနေကိုအလှည့်ပေးပါမယ်ရှင်။မြန်မာနိုင်ငံတဝန်းရိုးရတကြံရေသပင်ပွဲတော်တွေဆင်နွှဲနေကြတဲ့အချိန်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာတော့အစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီမနက်မြောက်ဦးနယ်မင်းပြားနယ်အဆက်ပန်းမြောင်းရှိချောင်းဘက်မှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးအစိုးရတပ်က၄ချောင်းအကူ၃တိုက်ခိုက်တာတွေရှိတယ်လို့ AA ဘက်ကပြောပါတယ်။တိုက်ပွဲတွေကြောင့်ဒေသတွင်းကြေးရွာလူလူကြားစိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမြောက်ဦးမြို့နယ်နဲ့မင်းပြမြို့နယ်ဆက်ပန်းမြောင်းချေချောင်းဘက်မှာသမ္မတော်နဲ့အေအေဖွဲ့တို့စိုက်ပွဲပြင်းထန်စွာဖြစ်နေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မနေ့ချင်းလိုက်ခွေးလောက်ကစပြီးတော့ဒီမြောက်ဦးမြို့နယ်နဲ့မင်းပြမြို့နယ်အစပေါ့နော်အဲ့ဒီပန်းမြောင်းချေချောင်းဘက်မှာအဲ့ဒီမှာတိုက်ပွဲဖြစ်နေတာရှိတယ်ဗျနော်တိုက်ပွဲကအဲ့မှာပြင်းထန်တာဖြစ်နေတယ်နောက်ဆုံးရရှိတဲ့တင်းရဆိုရင်တော့ဗမာစစ်ကစကအဲ့မှာဒီ30ဝန်းကျင်လောက်ကြာဆုံးနေပြီဆိုပြီးတော့သိရတယ်ဗျအဲ့မှာဒီလေချောင်းကနေပြီးတော့ဒီ Jet Fighter နှစ်စီးနဲ့လာပြီးတော့သူတို့ဘုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်ဒီဟာရင်တင်တဲ့ level အဲ့ဒီမှာဒေသတွင်းတိုးတောင်တွေကိုရန်တမ်းပြီးတော့ပြစ်ခတ်နေတာရှိတယ်ဗ
ျဒီတကြံအသက်နှစ်ပန်းမြောင်းရှိချောင်းတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်ကြာဆုံးမှုများပြားတယ်လို့ရခိုင်တပ်တော်ဘက်ကပြောဆိုနေတယ်လို့VOA အနေနဲ့သေချာတည်မပြုတ်နိုင်သေးပါဘူးဒီနေ့မနေ့ပန်းမြောင်းရှိချောင်းတွင်နဖက်ပြက်ကတိုက်ခတ်မှုဖြစ်ပွားခဲ့ရမှာတော့အနီးနားကျောင်းတောင်ရွာသားတွေကြောက်လန့်နေကြတယ်လို့မြောက်ဦးမြို့ခံကိုအောင်ထွန်းကပြောပါတယ
်လက်နဲ့ငီတန်အောင်လက်နဲ့ကြီးတန်အောင်တရဆက်ကြောင်းနေရတယ်တောင်တန်းတွေပေါ့ကျောင်းတော်ရွာသားတွေကတော့လုံးလုံးစီကတော့သူတို့ရွာမှာပဲပေါ့အပြင်းနဲ့မထွက်ရဘူးသူတို့လုံခြုံမဲ့နေရာအိမ်အောက်တွေတော့မှအဲ့လိုနေကြတယ
်ဒီကနေ့တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးဒါပေမဲ့စီရပိုင်းတွင်ရခိုင်တမတော်ကြီးရဲ့မြောက်ဦးမြို့နယ်တွင်းကလက်ကြီးရေးစခန်းတစ်ခုကတော့မြန်မာတမတော်ကတင်ပိုင်ရရှိခဲ့တယ်လို့သမ္မတသတင်းမှပြန်ကြားရေးဖွဲ့အတွင်းမှဘူမှုချုပ်စော်မင်းလုံးက VOA ကိုမနေ့ကပြောဆိုခဲ့ပါတယ်
။မြောက်ဦးအရှင်မြောက်ဖွဲ့မှာကျွန်တော်တို့လေးရေးစခန်းလုပ်သွားတဲ့နေရာတွေတင်ပြရရှိတယ်။အဲဒီကနေပြီးကြည်စံနေရတယ်၊ဒီဘုံကိုနေရတယ်၊ဖြစ်ကြည့်တနက်တွေရတာရှိတယ်၊နေမိုင်းနေရတာရှိတယ်
။အေးပြန်ကြားရေးတာဝန်ခံခိုင်တုခကတော့ရခိုင်သမ္မတအေးရဲ့မြောက်ဦးသစခန်းကိုသမ္မတကနေဒီလ73ရက်နေ့ကတင်ပါရရှိတယ်ဆိုတဲ့သတင်းထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့ပြောပါတယ်။
နော်တော့တင်တန်းကျောင်းတွေပါလေတင်စီရမီးရဆိုတဲ့ဥစ္စာမျိုးကမရှိဘူးအဲ့ဒီနေရာမှာကျွန်တော်တို့ကတင်တန်းကျောင်းကိုမရှိတာကျွန်တော်ဒီတင်တန်းကျောင်းကိုတင်ပရရှိတယ်ဆိုတဲ့ဥစ္စာကလည်းလုံးကြပြီးတော့ပြောရဖို့ဖြစ်နိုင်
လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနှံ့မှာမြန်မာသမ္မတနဲ့အေအေတို့စိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့စစ်ဘေးရှောင်ရေတွက်ဟာလည်းများပြားလာနေပါတယ်အခုလိုစိုက်ပွဲဖြစ်ပွားနေမှုစစ်ရှောင်ရွာသားတွေအသည့်ဒုက္ခရောက်နေတဲ့အခြေအနေကြောင့်ဒီနေ့ကြားရောက်တဲ့ကြံပွဲမှာရန်ကုန်စစ်တွေမြောက်ဦးကြောက်တော်စတဲ့မြို့တော်တော်များများမှာရခိုင်ရိုးရာတကြံရေကစားမန်တနဲ့ပျော်ပွဲရှင်းပါရှင်းမရှိပဲဝန်ထမ်းချင်းအထိတ်မှတ်ကိုပြသခဲ့ကြပါတယ်။ဒါပေမဲ့လည်းမြောက်ဦးမြို့နယ်တွင်စစ်ဆောင်စခန်းတွေမှာတော့ဒုက္ခတွေတွေအတွက်စတင်ကဖြစ်ဖြစ်စိတ်သက်သာရာရရှိဖို့ဆိုပြီးမြောက်ဦးလူငယ်ဖွဲ့နဲ့ဂီတဝါဒနာရှင်ဖွဲ့တို့ပူးပေါင်းပြီးခေမဆွဲယူလက်သွဲကူဖြေပျော်ရေးစီစဉ်တခုတင်ဆက်ခဲ့တယ်လို့မြောက်ဦးမြို့ခံကိုအောင်ဆုံးကပြောပါတယ်။
ဒီလိုရင်းကိုသွားပြီးဒီနေ့ဆိုလို့ရှိရင်အခုများတောင်ဘုန်းတော်ကြောင်ကတော့တည်းစကြမှာစစ်ပွဲကိုကြောက်ပြီးတော့ပြန်တွင်းမှာတောင်မှသူတို့ကစိတ်အေးချမ်းမှုမရှိနိုင်ဘူးပေါ့သူကဆိုရင်ပြီးတော့နေရတယ်တနစ်တာကိုသူတို့ကုံဆုံးနေရတာအဲ့လိုမျိုးဖြူပြေးနဲ့လာပြီးတော့မှတနာကြီးနှစ်နာရီပို့ပြအဲ့လိုမျိုးလေးလုပ်ရတော့နေ့စဉ်ကတော့သူတို့အဲ့ဒီနာရီတိုင်းလေးကိုစိတ်သက်သာရရရမှာပေါ့သူတို့ပြောချင်မှုတစ်ခုတော့ရမှာပေါ့အဲ့ဒါပါပဲ
စစ်ဘွားကလာတွင်စစ်ဘေးရှောင်တွေရဲ့စိတ်တန်ရာတွေဆော့ချနိုင်ရေးအတွက်ရည်ရွယ်ချက်နဲ့ဖြေပျော်ခဲ့တယ်လို့သူကဆိုပါတယ်။2018ခုနှစ်နိုဝင်ဘာလကစပြီးတော့2019ခုနှစ်ဧပြီလအထိရခိုင်ပြည်နယ်တွင်မြမတမတော်နဲ့အီအီတို့တိုက်ပွဲကြောင့်စစ်ရှောင်ဥယျာဉ်3000တိတိုးပွားလာနေပြီးစားသောက်နေထိုင်ရေးမှာခက်ခဲပင်နဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။
နိုင်ကုန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။သတင်းလွှာလေးဒီမှာပဲရန်နာပြီးတကြံတေးလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးပါတော့မယ်။မဟာတကြံအတက်နှစ်အင်္ဂါနေ့ညအတွက်နားဆင်ရမယ့်တေးလက်ဆောင်ကတော့အစိုးရဝင်းဦးရဲ့မန်တောင်ရိတ်ခိုးဖြစ်ပါတယ်ရှင်။
pure yo mane tamire walu sura me kwe cho pyon shwin no ma pyo de dgo lo me cho la pure yo mane tamire walu sura me kwe amakle tata da ne myaw lu pe da mu ku kwe amakle tata da ne myaw lu pe da mu ku kwe yin sa ga ne myin lai ya ra awesa ma te alon tin ne yin sa ga ne myin lai ya ra awesa ma le alon tin ne to te sa la yang che Kainara kwela bandu ne Tata sala yanche Kainara kwela bandu ne Yuyu tala ne chukchu nyumara Yena ne yana na Ninyo nyo yetta tana Shwe manta huye Yuru kudu yubi nwe Yana na Ninyo nyo yetta
ဝင်ဦးရဲ့မန်တောင်ရိတ်ခိုးဆိုတဲ့တခြင်းကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်ဖီယိုတော်တာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးနှစ်တက်ကူပြောရင်းနဲ့အတူတစ်နှစ်လုံးကိုပျော်ရွှင်စွာကူးပြောင်းဖြတ်သန်းနိုင်ကြပါစေရှင်ကျမတို့ဗီဒီယိုတွေကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ချက်ပေးစာတွေပေးပို့လို့လည်းနားဆင်လို့တဲ့တည်တခြင်းတွေတောင်းယူ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်1380ပြည့်နှစ်တကူးလဆန်12ရက်မဟာတကြံအတက်နေ့ဧပြီလ16ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32ပြည့် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်။အခုညပိုင်း9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့တိုက်ရိုက်လေလံဆွေးနွေးခန်းကိုမစခင်အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။အမေရိကန်တောင်ပိုင်းနယ်ခြားမက္ကဆီကိုနယ်ဆက်မှာတရားမဝင်ရောက်လာသူတွေအပိုင်းမှာမကြုံဘူးလို့များလာနေပြီးဒီကိစ္စကိုဘယ်လိုဖြေရှင်းမလဲဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းခြားမှာသဘောထားကွဲလွဲမှုတွေကြီးကြပ်ထွက်ပေါ်နေပါတဲ့သဗ္ဗတဒေါ်နယ်ထရန့်ကတော့တောင်ပိုင်းနယ်ခြားဒေသပိတ်ကျဖို့ပါဝင်မှတ်တမ်းမှတ်ရမယ့်ရောက်လာသူတွေကိုဒီမိုကရက်တစ်အခိုင်အမာအုပ်ချုပ်တဲ့မြို့ပြတွေပဲစီပို့ပြမယ်ဆိုပြီးသူဖြေရှင်းမဲ့နည်းလမ်းတွေကိုချပြနေပါတဲ့တရားမဝင်ရောက်လာသူတွေကိုတင်းတင်းကြပ်ကြပ်ဂိုင်တွေဖို့သဗ္ဗဒေါ်နယ်ထရန့်ပြောနေပေမဲ့လည်းရွှေပြောင်းလာသူတွေကတော့ပိုတိုးပြီးရောက်လာနေတာပါအမေရိကန်နဲ့မက္ကဆီကိုနယ်ခြားအရန်တားတွေတိုးချဖို့ကိစ္စကိုလည်းအင်ဂျီတော်ဘက်ကရှော့မပေးသေးပါဘူးနယ်ခြားကိုပိတ်ပစ်မယ်ဆိုတဲ့မကြသေးခင်ကချင်းချောက်ပြောဆိုနေတာတွေကိုသဗ္ဗဒထရန့်ဘက်ကပြန်လျှော့ပေးခဲ့ပါလေတချိန်တည်းမှာအရင်တော့မစင်စားခဲ့ဘူးတဲ့တခြားဖြစ်ရှင်းမဲ့အကြမ်းစီတစ်ခုကိုလည်းချပြလာပြန်ပါတယ်အဲ့ဒါကတော့ရွှေပြောင်းလာသူတွေကိုအတိုက်အခံဒီမိုကရက်တီထိန်းချုပ်တဲ့အကာအကွယ်ပေးထားတယ်ဆိုတဲ့အဓိကမြို့ကြီးတွေစီပို့ပြမယ်ဆိုတဲ့ကြံစီပါသဗ္ဗထရန့်ကအခုလိုပြောပါတယ
် California certainly is always saying oh we want more people and they want more people in their sanctuary cities
California ကလူတွေပို့ပြီးလုံနေတယ်လို့ပြောနေတယ်တရားမဝင်ရွှေပြောင်းလာသူတွေကိုခလုံးဝင်ပေးထားတဲ့မြို့ကြီးတွေမှာလူတွေပို့များတာကိုသူတို့ကလိုချင်နေတာပါဒါဆိုရင်ကျွန်တော်တို့ကလူတွေထပ်ပို့ပါမယ်အကန့်အသတ်မထားပဲပို့ပေးမှာပါသူတို့ပြောမလားကြည့်ကြရအောင်ပ
ါရှေပြောင်းလာသူတွေကိုခိုးလုံနေထိုင်ခွင့်ကာကွယ်ပေးထားတဲ့မြို့ကြီးတွေကမှတ်တမ်းရမယ့်ရောက်လာသူတွေကိုဥပဒေအရလိုအပ်လို့ဖော်ထုတ်ဖို့တရားစီရင်ရေးလုပ်ပိုင်ခွင့်နယ်ပယ်အတွင်းကဖေရှားဖို့ဒီလိုကိစ္စမျိုးတွေမှာဖက်ဒရယ်အစိုးရတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးတွေမရှိပါဘူးသဗ္ဗထရန့်ဂျန်စီတဲ့အတိုင်းကောင်းတဲ့ဖော်ခဲ့ပေဆိုရင်ဥပဒေကြောင်းအရပြန်ပြီးစိန်ခေါ်တာမျိုးတွေဖြစ်လာနိုင်တယ်လို့သူအစိုးရအတွင်းမှာလည်းကန့်ကွက်သူတွေရှိလာနိုင်ပါတယ်ဒီမိုကရေစီအောင်လို့တော်မတ်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကချက်ချင်းဆိုသလိုဒီကိစ္စပေါ်မှာအခုလိုဝေဖန်ပြောဆိုပါတယ
် just another notion
ဒါဟာအမေရိကန်ပြည်ထောင်စုရဲ့သမ္မတရာထူးနဲ့မထိုက်တန်တဲ့ပြောဆိုချက်တွေကနောက်တစ်ခုပါ
ကယ်လီဖိုးနီးယားပြည်နယ်ထဲလွတ်တော်ကဒီမိုကရက်မတ်စကော့ဝိုင်နာကလည်းအခုလိုပြောပါတ
ယ် We welcome immigrants in San Francisco
ပြည်ပြောင်းလာသူတွေကိုဆန်ဖရန်စစ္စကိုမှာကျွန်တော်တို့ကျေးဇူးလက်ခံပါတယ်ပြည်ပြောင်းလာသူတွေအကြောင်းလူဖွဲ့စည်းအတွင်းပိုပြီးကောင်းလာတာရှိပါတယ်ဒီလိုလက်ခံလို့ဆိုပြီးဒေါ်နယ်ထရန့်ကကျွန်တော်တို့ကိုအပြစ်ပေးခြင်းနဲ့ဆိုလဲကျွန်တော်တို့ကတော့တကားတွေကိုဖွင့်ပြီးအားလုံးကိုကြိုးစို့လိုက်
တယ်။အင်ဂျီတော်ပြောရေးဆိုဝင်ရှိသူဆော်ရာဆန်ဒါစ်ကတော့တိတိကျကျဘာမှမဆုံးဖြတ်ရသေးတဲ့အကြောင်း ABC ရုပ်သံကလည်းသူကပြောပါတ
ယ်။ဒါကစဉ်းစားရွေးချယ်ပြားနည်းတစ်ခုပဲရှိပါသေးတယ်။လူတွေအစုလိုက်အပြုံလိုက်ဝင်လာတဲ့ကိစ္စကိုမဖြေရှင်းဘူးဆိုရင်အမျိုးသားလုံခြုံရေးအရာရောလူသားချင်းစာနာမှုပိုင်းဆိုင်ရာမှာပါအကြက်တဲတွေရင်ဆိုင်ရမှာပါ။တကယ်လို့ဒီမိုကရက်တွေကဥပဒေကိုပြုပြင်ဖို့တမရနဲ့ပူပေါင်းဆောင်ရွက်မယ်ဆိုရင်တော့အခုစဉ်းစားနေတဲ့နီလန်တွေမလိုတော့ပါဘူး
။တမရထရန့်တာဝန်ယူခဲ့တဲ့နှစ်နှစ်တာကာလအတွင်းသွတ်တော်နေတဲ့ဆုံးကို Republican တွေထိန်းချုပ်ထားတဲ့ကာလမှာလူဝင်မှုကြီးကြပ်ရေးပြောင်းလဲရလို့ဥပဒေတစ်ခုမှအတည်ပြုနိုင်ခြင်းမရှိပါဘူး။2013ခုနှစ်ကတော့ဒီမိုကရက်အများစုလွှမ်းမိုးခဲ့တဲ့အထက်လွှတ်တော်ကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ပြည်ပဆုံးဆုံးပြောင်းလဲခြင်းဥပဒေကြမ်းတစ်ခုကိုအတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်တုန်းကRepublican အများစုလွန်မိုးတဲ့အောက်လွတ်တော်ကသဘောမတူခဲ့ပါဘူး။အခုသမ္မတထရန့်အစိုးရကအမေရိကတိုက်လေပိုင်းနိုင်ငံ၃နိုင်ငံကိုပေးနေတဲ့ကူညီတွေဖြတ်တောက်ပြစ်ဖို့စဉ်းစားနေပါတယ်။နိုင်ငံခြားရေးဝန်ကြီး Mike Pompeo ကအခုလိုပြောပါတယ်။
They've spent hundreds of millions of dollars to try and build out solutions for foreign assistance dollars to try and
အစောပိုင်းကဂေါ်ဒီမာလာနဲ့ဟွန်ဒူရပ်စ်နိုင်ငံ၃နိုင်ငံနဲ့ပတ်သက်လို့ဖြေရှားနိုင်အောင်အမေရိကန်အစိုးရကဒေါ်လာတန်းရာချီသုံးခဲ့တာပါ။ဒီဖြစ်ရှင်းနည်းကမထိရောက်ဘူးဆိုတာတောင်ပိုင်းနယ်ခြားမှာဖြစ်နေတဲ့အချက်တွေကပြနေပါတယ်။ဒါကြောင့်လဲပြောင်းလဲဖို့ကျွန်တော်တို့ကြိုးစားတာပါ
။ဒီမိုကရက်ဘက်ကတော့အမေရိကတိုက်လေပိုင်းနိုင်ငံတွေကိုပေးနေတဲ့ကူညီတွေဖြတ်တော့မယ်ဆိုရင်အခြေအနေတွေပိုဆိုးပြီးလူတွေပိုထွက်ပြေးလာအောင်လုပ်သလိုဖြစ်နေမယ်ဆိုပြီးဝေဖန်ပြောဆိုနေကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ရဲ့စီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်နားဆင်ကြကြရတာပါရှင်။အခုတော့အင်ကာနေညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုက်ဆွေးနွေးကြအစီအစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံနဲ့အတူထုတ်လို့ရမှုမဆုမွန်တို့ရဲ့တိုက်ရိုက်လေးလိုက်ကိုအခုပဲစပါတော့မယ်ရှင
်။မင်္ဂလာပါခင်ဗျာ။အင်ကာနေညပိုင်းတိုက်ရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကျူးစွားရတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့စင်စာမိတဲ့ရန်ကုန်တကြံရန်ကုန်တကြံတန်ချက်တွေကိစ္စပါမြန်မာနှစ်ကူးအတာတကြံအထူးဖြစ်ဆိုတော့ရန်ကုန်တကြံဆိုလို့ရှိရင်ဟိုးအစဉ်ဆက်ကလေးကတန်ချက်နဲ့တွဲဖက်လာခဲ့တာပါလူဖွဲ့စည်းမှဖြစ်ပျက်နေတဲ့ပုံရိပ်နောက်တောင်းရှိသူတွေရဲ့ဟာကွက်အားနည်းချက်တွေကိုချစ်စရာကောင်းလို့တရော်လောင်ပြောင်းတဲ့ဝေဖန်မှုဒလိလိုမျိုးဖြစ်လာခဲ့တာပါဒီတဲ့ကြောင့်လည်းအရင်အာဏာရှင်ခေတ်မှာဆိုလို့ရှိရင်တန်ချက်ဖွဲ့တွေတကြံပြီးလို့ရှိရင်အချုပ်ထဲရောက်တဲ့ဘဝတွေရှိခဲ့မှုပါတယ်ဒါပေမဲ့လည်းလူထုကရွေးချယ်တဲ့ဒီမိုကရေစီရတအစုကလက်ထက်မှာကြံတန်ချက်တွေကိုစဉ်းစားမတင်လို့ရှိရင်ခွင့်မပြုနိုင်ဘူးဆိုတဲ့ဖြစ်ကတော့စမ်းပါတယ်။ဒါကြောင့်မို့လို့ခုကျွန်တော်တို့ဒိုင်းလိုက်ဆွေးနွေးပွဲမှာတော့ဒီရန်ကုန်တကြံမှာတန်ချက်တွေကိုခွင့်ပြုမမြရရင်စင်ပြောဒီဖြောပြေခွင့်ပိတ်တဲ့အပေါ်မှာသရရှင်ရဲ့ယူဆနောက်ဒီအဓိကသူတို့ဒီပါဝင်ရှင်ပြန်သူတွေရဲ့အမြင်ကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးကိုပုဂ္ဂိုလ်၃ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒေါင်းတို့မျိုးဆက်ဒီတန်ချက်ဖွဲ့ကတာဝန်ရှိသူတူဖြစ်ပါတယ်။ကိုပိုင်ရဲသူလေလိုင်းပေါ်မှာရှိပါတယ်။နောက်တူကတော့အိုဝေတန်တန်ချက်ဖွဲ့ကကိုမင်းသွေးသစ်သူကတော့လေလိုင်းပေါ်ကိုမရောက်သေးပါဘူး။နောက်တူကတော့ဒီဘကိုးဘက်ကပါသူကတော့ K2 OW တန်ကြဖွဲ့ကပါတောင်းရှိသူဖြစ်တဲ့ကိုဖြိုးတနနှစ်ဦးလေလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးကိုဖြိုးကိုပိုင်ရဲသူကိုအရင်ဆုံးမေးချင်ပါတယ်ကိုပိုင်ရဲသူကြားပါလားခင်ဗျာ
ဟုတ်ကဲ့
ကျွန်တော်အရင်ဆုံးတော့တကြံတန်ချက်ဒီစဉ်းစားမတင်တဲ့ကိစ္စပေါ့ပြောရမယ်ဆိုရင်တော့တကယ်အစင်ဆက်ရန်ကုန်တကြံမှာအထင်ကြီးဖြစ်ခဲ့တဲ့တကြံဖွဲ့ကြီးတော်မှာဒီမန်ဒက်ဒီမှာရှင်ပြိုင်နေရယ်ဆိုတဲ့သဘောကတော့သူတို့ကိုယ်တိုင်စဉ်းစားစဉ်းစားကိုလက်ခံတဲ့သဘောလိုဖြစ်နေရယ်ကိုပိုင်ရဲသူတို့ကဒီတန်ချက်စဉ်းစားမတင်နိုင်ဘူးဆိုတဲ့စဉ်းစားချက်ဘယ်လိုဖြစ်တာလဲခင်ဗျာ
ကျွန်တော်တောင်းနေတန်ချက်တင်းနေနေစဉ်းစားမတင်ရခြင်းဟာဘာလို့လဲဆိုတော့တော့ဒီမိုကရေစီအခွင့်အရေးတစ်ခုဖြစ်တဲ့လောလောဆယ်နဲ့ပြောဆိုတာတာမိုးထားပါလေအဲ့တော့ဒီကျန်တဲ့တန်ချက်တွေကခွဲထားလို့မရပါဘူးအဲ့လိုအနေအထားမျိုးမှာဒီလိုမျိုးဒီတန်ချက်တွေကိုစဉ်းစားတင်ခိုင်းနေတဲ့ဟာမျိုးကဒီမိုကရေစီအခွင့်အရေးတစ်ခုဖြစ်တဲ့လောလောဆယ်နဲ့ပြောဆိုမှုပိတ်ပင်နေတဲ့လုံးကယူကအဲ့တော့ကျွန်တော်တန်ချက်အတင်းအနေနဲ့တော့ဒီမိုဒီလောလောဆယ်ပြောဆိုမှုတော့တာမိုးထားတယ်တော့ကောက်ွယ်မယ်တော့ခင်းလေးကောက်ချောင်မှာအဲ့ဒါကြောင့်မလို့အဲ့ဒီဟာကိုကန့်သက်ချုပ်ချယ်နိုင်တဲ့သင်္ကေတရဟောကိုတောင်းနေအလုံးမရှိတဲ့အတွက်တော့စဉ်းစားမတင်ရခြင်းပါ
ဟုတ်ကဲ့ကိုပိုင်ရဲသူအဲကျွန်တော်နောက်တစ်ခုမေးချင်တာကကိုပိုင်ရဲသူပါဝင်လူဦးကိုပေါ့နော်ပြီးခဲ့တဲ့မနေ့ကဆိုရင်ပဲဒီရန်ကုန်မှာရောင်တိုင်းရက်စကန်တစ်ခုမှာ66ဂါကြီးနဲ့တရားဆွဲလိုက်တယ်လို့သိရပါတယ်ခင်ဗျအဲ့တော့ဒီတရားဆွဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့သူတို့ကဘာပြောလဲခင်ဗျတန်ချက်ကြောင့်တကယ်တော့66ဂါကြီးကဒီအင်တာနက်အွန်လိုင်းကိစ္စပါဘယ်လိုဖြစ်လို့ဆွဲတယ်လို့ပြောပါလဲ
ဒီဆွေးနွေးကိစ္စကတော့အဓိကအစိုးရနဲ့ပတ်သက်တာရောင်တိုင်းတိုင်းကတော့ဖွဲ့ကစဉ်းစားမတင်တဲ့တန်ချက်အတင်းတွေကိုဒီသူဝိမန္တတွေချော်ပြီးမန္တတွေမှာချော်ရုံးမရှိဆိုရဲစဉ်းစားချက်ထွက်ပါတယ်အဲ့တော့အစင်သားနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့တရားဆွဲရမယ့်အဖွဲ့ကြီးအရေးယူရမယ့်အဖွဲ့ကြီးကတိုင်းဒေသကြီးအစိုးရအဖွဲ့ပါဒါပေမဲ့သူသောင်းကောင်နဲ့ကျောင်းတိုင်းစစ်ဌာနချုပ်ဒုဗိုလ်မှူးကြီးတန်းထွန်းမြင့်ကရန်ကုန်ရက်စကမှာတည်လို့လုပ်ပြီးတော့ကျွန်တော်ချက်ချောက်ပါတီကမှုဖြစ်ခဲ့ပါတယ်ဆိုတော့ဒါကြောင့်လည်းမင်းများတဲ့အခါမှာကျွန်တော်တို့ဒီဘရင်တော်မှာကျွန်တော်တို့တိုင်ရဲ့တန်ချက်ကိုကျော် live ရဲ့ကျွန်တော်တောင်းလို့ရတဲ့ page ကနေ live ရဲ့တွေ့ကြမှုလို့ကျွန်တော်အဲ့ဒီပုံမှန်ကျွန်တော်တရားဖတ်ရဆိုရဲအကြောင်းရင်းနေနဲ့ပြထားပါတယ
်ဟုတ်ကဲ့အကြောင်းအရာတွေပြောမယ်ဆိုရင်ကိုပိုင်ရဲသူတို့ကတန်ချက်ထဲမှာဘာတွေများဒီတက်နေပတ်သက်လို့ပြောထားတာတွေများရှိလို့လဲခင်ဗ
ျကျွန်တော်တို့တန်ချက်အတင်းရဲ့ဒီနေ့ကကောင်းနေရရှိပါအဲ့ကောင်းနေရအဖွဲ့ကြီးပုံပြင်ဆင်ရေးကိစ္စရှိရဲပြီးတော့မြေဆောင်ကိစ္စရှိပါတယ်ပြီးတော့ကျွန်တော်တို့ဒီငင်းငင်းကိစ္စရှိပါတယ်ပြီးတော့စစ်တပ်အနေနဲ့နိုင်ငံရေးအခမ်းကဏ္ဍတော်တော်များများမှာပါဝင်ပတ်သက်နေတဲ့အရာတွေတော့ထောက်ပြပြောဆိုတဲ့တန်ချက်တွေရှိပါတယ်အဲ့တော့အဲ့ဒီမှာပါတဲ့ဒီဖြစ်တဲ့နဲ့ပတ်သက်လို့ဝေဖန်တဲ့တန်ချက်တွေပါတဲ့အတွက်ရယ်ဒီအခါတွေတော့ဟာလိုက်နှင်းတဲ့အတွက်ကြောင့်ကျွန်တော်တို့ဒီတရားအတွက်လို့သိရပါတယ်ဟုတ
်ဟုတ်ကဲ့အခုကိုပိုင်ရဲ့သူတို့တကြက်ဖွဲ့တွေအခုပြိုင်တဲ့အခါမှာဝင်သွားတဲ့အခါမှာကိုလူရဲ့တုံ့ပြန်ချက်ဘယ်လိုများရှိလဲခင်ဗျစဉ်းစားမတင်မဲ့သွားတဲ့အခါကျတော့
ကျွန်တော်တောင်းနေတဲ့တန်ချက်အတင်တပင်းဟာတန်ချက်တင်တပင်းဟာဟိုတော့ပိစက်ထောက်ကမ်းလို့မရှိပဲနဲ့ကြိုက်ရှိရာရက်တီလို့မရပါဘူးခင်ဗျအဲ့တော့ကျွန်တော်တော့ဖြော်နေတဲ့နေရာနေရာတိုင်းမှာပိစက်အင်အားတက်ဆိုင်မှာမှာနဲ့အင်အားကောင်းကောင်းနဲ့ကျွန်တော်တို့အားပေးခဲ့ပါတယ်အဲ့ဒါနောက်ပတ်တော်တော့တန်ချက်ထွက်တဲ့အချိန်ကလေဒီနေ့ဒီချိန်ကြည့်ပါအဲ့တော့ပြောချင်တာပိစက်ပြူဆိုတော့ကျွန်တော်တို့လက်ခံတယ်ဒါဒီတရားအချိန်တစ်ခုပါအဲ့ဒီကဒီအခုနှစ်ပိုင်းအတွင်းမှာစင်လာရက်ဟိုကြည့်ကြတော့စင်လာရက်ဖြစ်လာတယ်အမနေ့ကလို့ရှိရင်ဟိုကျွန်တော်တို့အကျဉ်းလေးတော့ကနေစပြီးတော့ ကျွန်တော်ဟိုကြိုင်နေမှတ်တဲ့ကိုပိုက်ပြပေးတာမျိုးတွေကျွန်တော်တို့အတင်းကိုသူ့မပေးဘူးအတွက်တွေလာဒီအမပြပေးရမယ်ကျုံသွားတယ်ဒီနေ့ဆိုလို့ရှိရင်တကယ်မထွက်ခင်အချိန်ကြီးကကျွန်တော်တို့တော့ရောက်ဖြစ်ပြီးတဲ့မျိုးနယ်ကမျိုးနယ်တိုင်းမှာဒီထွေဥတွေကျဲတွေရနေပြီးတော့ဓာတ်ဖိတယ်နောက်ဟိုနောက်ရက်တယ်ကျဲတဲ့ရဝင်းစားကြတဲ့ဖြစ်ပြီးစကားများတဲ့အနေအထားကြီးဖြစ်လာတယ်ပေါ့ဒါကဟိုကောင်းတဲ့အနေအထားမဟုတ်ပြီးတော့ဖြစ်တဲ့အနေအကြောင်းအရာလည်းဘာဖြစ်သွားကြမှာမဟုတ်စဉ်းစားမတင်တဲ့သူကြောင့်မလို့ကျွန်တော်တို့ဒီစဉ်းစားကိုကာကွယ်တဲ့အဖွဲ့စဉ်းစားပေါ်ကလည်းရက်တည်တဲ့လူတွေနဲ့ဖြစ်ကြတဲ့ဟာပါဒါတကယ်ကိုရုပ်စိုးကြီးတယ်မှာဒီကိစ္စ
ဟုတ်ကဲ့ခင်ဗျာကိုပိုင်ရဲ့သူလေးလိုက်မှမှာခဏနေပြပါအောင်ခင်ဗျာကျွန်တော် K2 OA ကကိုဖြိုးတနာကိုဖိတ်ခေါ်ကြမှာလေကိုဖြိုးတနာကြားပါလားကိုဖြိုးတနာကြားပါလား
ဟုတ်ကြပါ
လားဟုတ်ကဲ့ကွန်ပျူတာကြီးအခုနကရန်ကုန်ဘက်မှာဖြစ်နေတဲ့ဖြစ်ပျက်ပြီးတော့တွေ့ရမှာပေါ့ကျွန်တော်သိချင်တာကဘကုတ်ဘက်မှာအနေထားရအောင်ကွန်ပျူတာတို့အဲ့လိုမျိုးကန့်သက်ခါရတွေစဉ်းစားရပိတ်ဆို့ခါရတွေရှိပါလားဘယ်လိုရှိပါလဲ
အဲကျွန်တော်ဒီမှာတော့ဟိုတူဆုံးပြောရရင်တော့မရှိဘူးကနောက်တစ်ခုကကျွန်တော်တို့ပံပြတ်ဆပြီးတော့ထွက်မယ်ဆိုတဲ့အခါမှာကျွန်တော်ဘူမနဲ့မှာဝင်ပြီးတော့ချင်းပြိုင်ဖို့အတွက်ကျွန်တော်တို့ဆွေးနွေးပေးတယ်ဆွေးနွေးပြီးဆိုတော့လည်းနောက်ထပ်နှစ်ရက်ကြာမှာပဲကျွန်တော်တို့ပံပြတ်ဖို့အကုန်လုံးဆွေးနွေးခေါ်ရပေါ့နော်တို့ရဲ့ဆွေးနွေးမှုပြောပြတယ်နောက်ကြတော့စီမင်းနဲ့မှာတော့ပြောပြချက်ပဲရှိပါတယ်။ဒီနေ့ချက်တွေကတော့ဟိုအမှတ်ပြရဲ့ပုံစံစီမင်းကြီးပေါ့နော်။အဲနောက်ဆုံးတစ်ချက်ကတော့တို့ကဒီစီမင်းနဲ့မှာပါပါလဲဆိုတော့တဦးတယောက်ရဲ့ပေါ့နော်ဒီတဦးတယောက်ဆုံးမှုအဖွဲ့စည်းတစ်ခုကိုကြီးကြီးပျော်တဲ့ခါးသားတွေပါခဲ့နေဆိုလို့ရှိရင်ဒီကအကူတောင်းကိုကိုယူရမယ်ဆိုတဲ့အချက်တစ်ခုကိုပါတယ်။ဒါပေမဲ့အဲ့ပုံမှာကျွန်တော်ကတော့ဘာကုံရင်းမှမတက်ဘူး။မကျေဥစ္စာကတော့ပုံမှန်ကဟိုတို့ဒါမှမဟုတ်လုံးကြီးအတိုင်းတွေကျွန်တော်တို့ယူကြရတယ်ကျွန်တော်တို့လည်းဘာမှမပြောနောက်ပြီးတော့တန်ချက်စင်စာပြင်လို့တော့ဟိုပြီးတိုင်းကျွန်တော်တို့တောင်းလာရတော့မရှိတိုင်းနဲ့ထွေအုပ်ယုံကနေကျွန်တော်တို့ဒီကျွန်တော်တို့ဒီအုပ်ချုပ်ရေးကျွန်တော်တန်ချက်အုပ်ချုပ်ရေးအကူတရားကိုဖုံးဆက်တယ်ဗျဖုံးဆက်တော့သူကလက်ရှိတောင်းခံရင်ဘာကတာဥက္ကဋ္ဌပေါ့နော်သူ့ကိုဖုံးဆက်တော့ပြောဘာပြောလဲဆိုတော့သူတို့စီတန်ချက်စာအုပ်လေးလာပြီးပြီးပေါ့နော်ဟိုသူတို့ပြောတာစင်စာတင်ဖို့အတွက်ပြောတဲ့ပုံစံမျိုးနဲ့မတူရဲနဲ့တကယ်ကြီးချင်းတွေ့ရကမင်းတို့တန်ချက်စာအုပ်ငါပြပါဦးကွာဆိုတဲ့သဘောမျိုးဖြစ်နေရောကျွန်တော်လည်းဟိုမနိုင်မှာစဉ်းစားရတယ်ဆိုလို့ရှိရင်ကျွန်တော်ကလုံးဝတင်ပြကြောင်းလည်းမရှိဘူးလို့အခုကလည်းအဲ့လိုပုံစံမျိုးနဲ့ငါတောင်းလာဆိုကျွန်တော်တို့လည်းပေးပြကြောင်းကြောင်းမှမရှိဘူးကျွန်တော်တို့လည်းအခုချိန်ကြီးမပေးဘူးအဲကျွန်တော်တို့ပထမဆုံးအချိန်လေးမှာပဲကျွန်တော်တို့ဟိုမနက်မှာဖြည့်ဆင်းရတယ်နောက်ပါကျွန်တော်တို့စူပါမန်နက်တွေကိုဖြည့်ပြီးတော့ရှားဖြည့်ပြီးတဲ့မန်နက်တွေမှာလည်းဥမာကျွန်တော်ဖြူးမှသွားဖြည့်ပြီးတယ်နောက်ပြီးတော့ကျွန်တော်ဒီရရှိမန်နက်မှာသွားဖြည့်ပြီးတယ်ပေါ့နော်အဲ့အရာတွေမှာလည်းတာစီပိတ်တွေကမရှိဘူးကြအရင်တော့ဆိုကျွန်တော်တို့ပုံမှန်95ကျောင်းဝင်လာမှာကျွန်တော်တို့ကအဲ့လိုရဲကားကြီးနောက်ပြီးတော့ရဲဆိုင်ကြီးနေလို့မြေမြုပ်ဝင်ပြီးပါတယ်လက်ပုံတွေကရိုက်ကြတယ်အခုအဲ့လိုမျိုးကျွန်တော်တို့မတွေ့ခဲ့ရဘူးကြဒါတော့ကျွန်တော်ဘက်က
ဖြစ်နေပါတန်ချက်အဖွဲ့အားလုံးကိုဘကိုးဝင်ကြီးချုပ်ကကြိုပြီးတော့ခေါ်တွေ့တဲ့သဘောတော့ရှိခဲ့တာပေါ့
ဘကိုးဝင်ကြီးချုပ်ကမဟုတ်ဘူးခင်ဗျာကျွန်တော်တို့တောင်းရင်ဘဟုမန်းလက်ကပါမယ်က
ြဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီဘဟုမန်းလက်ပါဝင်ဒီဘကိုးတိုင်းထဲမှာရှိတဲ့မန်းတက်ဒီအကုန်လုံးတော့ပြိုင်ခွင့်ရခဲ့တယ်ပေါ့နောက်ချက်ဆုံးကြုံတာများရှိပါလား
ဟုတ်ကဲ့ဗျအမရှိခဲ့ပါဘူးခင်ဗျာဟုတ်ကျွန်တော်တို့
ဟုတ်ကဲ့ကိုဖြိုးတနာလေးတိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်ကိုမင်းသွေးသစ်ဥဝေတံဖွဲ့ကလေးတိုင်းပေါ်ရောက်နေလို့ပါကိုမင်းသွေးသစ်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ကိုမင်းသွေးခုနကတော့ကျွန်တော်အခုပိုင်ရဲသူနေတော့ဒီအချင်းကြီးတွေမေးပြီးတော့ပါပြီကျွန်တော်ခုနပြောလို့ပဲအဓိကကိုမင်းသွေးသစ်တို့ကရောဘာကြောင့်တက်ကြံတက်ကြစင်စာမတင်နိုင်ဘူးလေတကယ်တမ်းပြောရင်အစင်လာရရန်ကုန်တကြမှာအစင်လာရှိတဲ့အဖွဲ့ကြီးတွေတောင်မှပြန်ဝင်ဝင်ခွင့်ရနေတာပြန်ဝဲဝင်ခွင့်ရနေတယ်ဆိုလိုတဲ့သဘောကသူတို့ကစင်စာတင်တဲ့သဘောပေါ့နော်အဲ့တော့ကိုမင်းသွေးသစ်တို့ကဘာကြောင့်ဒီလိုဆုံးဖြတ်ခဲ့တာလဲခင်ဗျစင်စာမတင်နိုင်ဘူးကိုယ့်အကူပြန်မယ်ဆိုတော့
ဟုတ်ကျွန်တော်စင်စာတန်ကျက်စင်စာမတင်ရတဲ့အချက်သုံးချက်ရှိပါပထမတစ်ချက်ကတန်ကျက်ရဲ့ရိုးရိုင်းစင်လာရကြောင်မှာဟိုတုံးသက်မှန်နေစနစ်လက်တဲ့တည်းနှစ်တစ်ခုကာလမှာကျွန်တော်ဟိုတယောက်နဲ့တယောက်ပြည့်စုံနေတဲ့ကြာရှိတော့စေတံနဲ့ပြောတာဖြစ်တဲ့အာဂရထားလို့မရဘူးဒီအချိန်ကာလမှာတော့လွတ်လပ်လာခဲ့တာတကယ်တမ်းတန်ကျက်သိပ်ပင်ခံရတာမဆလလို့ဒီနဝတလို့ဆက်ရနိုင်ခြင်းလက်ထက်မှာပဲသိပ်ပင်ခံရတာစင်တာတင်ခိုင်းတာတို့သိပ်ပင်ခံရတာတို့ရှိတယ်ဆိုတော့ဒီတန်ကျက်အစဉ်လာအရောက်ကကျွန်တော်အတင်းဒါပရမချက်ပါဒီချက်ကတော့ကျွန်တော်ဒီပြည်သူရဲ့ဟိုစောင်းနေပြီပုံမှန်ဟိုလူမှုဘဝမှာလိုအပ်ချက်တွေကျွန်တော်တို့ကပြည်သူတွေကိုစားအားပစံနဲ့ကြိုးပြီးတာဖြစ်တယ်ဆိုတော့ကျွန်တော်တို့ရဲ့ဒီတန်ကျက်စာလားတွေဒီလိုလူလူလိုလားကြတဲ့ဖြစ်တဲ့အတွက်ဒါကိုတစ်လုံးတစ်ပါးတော့မှကျွန်တော်မြင်နေတာဖြစ်ဖြစ်တော့လုံးဝလက်မခံပါဘူးအဲဒီတော့ကျွန်တော်စင်တာပြီးအောင်ဆုံးတစ်ချက်ကတော့ဒီ freedom of expression ကိုခေါ်တယ်ဆိုတော့ဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်တဲ့လူထုကြောက်ချင်းပြည်လွတ်လပ်စွာဆန္ဒထုတ်ဖို့ကြီးသားပြောဆိုခွင့်ရှိတယ်အဲဒီဟာကိုကျွန်တော်ကာကွယ်ရင်းနဲ့စင်တာမဖြစ်ပါဘူးကြာဒါကြောင့်မလို့ကျွန်တော်ဒီဆက်သုံးချက်ကြောင့်မလို့စင်တာတန်ရက်စင်တာကိုလုံးဝမစင်တာကိုတင်နေမဖြစ်ခဲ့ပါဘူ
းဟုတ်ကဲ့နောက်တစ်ချက်ကတော့ဒေါင်းတို့မျိုးဆက်ကကိုပိုင်ရဲသူတို့ဆိုရှင်မနေ့ကသူတို့ကိုစစ်တပ်ကနေပြီးတော့တရားဆွဲတဲ့အခြေအနေမျိုးကြုံခဲ့ပါတယ်ကိုမင်းသွေးသစ်တို့ကခုအခြေအနေမှာဘယ်လိုအခြေအနေကြုံရပါလဲအနောက်ရှက်ဘယ်လိုရှိပါလဲသဇုံတရားလက်ရောတာမျိုးတော့ရှိပါလားညနေကြီးသွားတဲ့အခါမှာ
ကျွန်တော်တို့တကယ်အ ကျုံလေးအစားပြီးနောက်ဆုံးအတန်းနဲ့နောက်ဆုံးနေဒီခုချိန်ကြီးပါပဲအခုကျွန်တော် YMD အတင်းရှိရဒီတော့ရက်ပေါ်မှာဖြောပြီးနေတာဆိုတော့ဒီချိန်ကြီးကိုလိုက်တာတခြားတော့ဘာမှလွတ်ပြေးတာတော့မရှိဘူးနောက်ဆုံးကျွန်တော်တို့ဒီမှာဖြောပြီးတရားစွဲနေတယ်ဒီရဲ့ဟာမျိုးကြီးပါ။ဒါပြီးတော့ဒီကျွန်တော်တို့ကြက်လို့မရလို့ရှိရင်ကျွန်တော်တို့ဖိတ်ထားတဲ့ record ကြည့်ကြည့်လို့တွားကြည့်ရတာဘယ်သူဖိတ်တာလဲဒီဖွဲ့ကို။ဘာကြောင့်ဖိတ်တာလဲဆိုတော့ဒီဖွဲ့ကိုဖိတ်ရင်ဒီခံရနိုင်တယ်ဆိုတော့တရားစွဲခံရတယ်ဆိုတော့သူတို့အဲ့လိုလိုက်ချင်းချောင်းတစ်ချောင်းလုံးနဲ့တန်ချက်ကားရဲ့အနောက်မှာလိုက်တယ်။ပြီးတော့ကျွန်တော်တို့ရက်တဲ့နေရာမှာမှတ်တမ်းကြည့်တယ်ဒီ record ကြည့်ကြည့်လို့ဒီဖိတ်တာလဲဘာညာစေတနာစားတယ်။အဓိကလိုက်တာကရေနဲ့ထွေးထွေးနေတာပဲ
။ဟုတ်ကဲ့ရက်ကွက်ပြည်သူကိုခုနလိုမျိုးဖိအားပေးတဲ့ခါမှာကရက်ကွက်ပြည်သူတွေဘက်ကစိုးရင်ကြောင်းကြတာမျိုးတွေပါရောရှိသွားလား။ချင်းလေးပြတ်သွားတာမျိုးရောရှိပါလား။
အော်ပြတ်သွားတာကြီးရအများကြီးပါပဲဒီပကြံလေးရလုံးဝဆိုကျွန်တော်တရက်ကိုနှစ်ခုလောက်ပြတ်ပါတယ်အဲ့လိုဒီရက်ွက်ပြည်သူတွေတွားပြီးဖိအားပေးတဲ့ခါမှာတချို့ရက်ွက်ပြည်သူတွေကသူတို့နဲ့စကားအများကြီးမပြောချင်တဲ့တော့ကျွန်တော်တို့လူငယ်ဆက်ထည့်ပြီးတော့သူတို့နေရာကိုလာတော့ပါဘူးပြီးတော့သူတို့ကလာတော့ပါဟိုသူတို့ကြောင်လာပြီးအချုပ်ကြီးကြပါနဲ့ဟိုမပြောသေးတော့ဘူးနော်ဟိုမြေတရက်ခံနေတော့ကျွန်တော်တို့ကလည်းသူတို့နားလည်တယ်ဆိုတော့မြေတရက်ခံနေတဲ့အချိန်ကျွန်တော်မတွားတော့အဲ့လိုပြတ်သွားတာကြီးရအများကြီးရှိပါဒီကတော့ဒီကျွန်တော်တို့လက်ခံလာဒီရင်းနိုင်ငံရေးမျိုးဆက်တွေဖြစ်တယ်တောင်းသားမျိုးဆက်ဟောင်းတွေဖြစ်တယ်ပုံကိုရရတာလည်းကျွန်တော်တို့ဟိုလက်ခံပြီးတော့ဒီဖီအားကိုစဉ်းစားခံပြီးတော့လက်ခံနိုင်လာဖြစ်ပါအဲ့တော့အဲ့ဒီနေရာတွေမှာလည်းကျွန်တော်တို့ဖြိုးပြခွင့်ရနောက်ဆုံးတော့ကျွန်တော်တို့ကကိုယ်တော်နဲ့ကိုလူစုစုရှိရဲ့လမ်းစုံတွေမှာကျွန်တော်ကားရဲလုံးဆင်ပြီးရင်နိုင်လည်းမပိတ်ဘူးဆိုရင်ကျွန်တော်အဲ့လမ်းလေးမှာကားရဲအဲ့နေရာမှာဖြိုးပြတယ်အဲ့လိုမျိုးဖြိုးပြခွင့်ရပါတယ
်ဦးဝေတန်တန်ကြပ်ဖွဲ့ရဲ့ဒီနှစ်ထဲမှာအဓိကတိုင်တဲ့အခါမှာဝေဖန်တဲ့ချက်တွေပေါ့နော်အဓိကဘာအကြောင်းရတယ်ကိုဒီတန်ကြပ်ထူရာကြီးရှိတယ်။ဟု
တ်ကျွန်တော်အဓိကဝေဖန်တဲ့အချက်တွေကတော့စင်ညာရင်းနှီးစနစ်ဝေဖန်တယ်။နောက်ပြီးတော့ကျွန်တော်နိုင်ငံရေးစနစ်မကောင်းသေးတဲ့စိတ်စားပြောတယ်။ပြည်သူလူထုရဲ့စောင်းနေရေးခက်ခဲနေတော့မယ်ဆိုတဲ့ဟာတွေပြောတယ်။နောက်နိုင်ငံရေးလက်မှတ်ခဏခဏထုတ်ဆိုင်ခွင့်ရဆိုင်နေတော့မယ်ဆိုတာတွေ။နောက်အပြည့်ရဲ့လေးလားလို့ပြောပြီးဒီလေးလားတွေမှာပဲထပ်ဖြစ်နေတဲ့စိတ်စားမျိုးတွေလည်းကျွန်တော်ကျန်တဲ့တိုင်းတဲ့မှာပါတယ်နောက်ထပ်စစ်တပ်တို့ခုနီတို့ဒီဥပိုင်တို့ခုချိန်ပြည်သူတွေကလယ်မားတွေကလယ်တွေတင်းပြန်မပေးတာတော့ပြည်သူတွေကိုဒုက္ခပေးနေတာတော့လူလူနဲ့ခုချိန်ဆိတ်လိုက်တွေ့ပြီးသူတို့ဘက်ကပဲဝင်ရေးတွေညှာကြည့်နေတာတို့တွေတော့ခြေဥပြင်စီရေးမှာဝင်ရေးကလန့်တိုက်နေတာတို့တွေကျွန်တော်တို့အဲ့ဒါတွေကိုစာချက်သိုးပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုမင်းသွေးသိကိုပိုင်ရဲ့သူကိုဖြိုးတနာလေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်တော့ရှင်တွေအလှည့်ပေးခြင်းပါတယ်တော့ရှင်တွေပေးစာတော်များများရပါတယ်အကုန်ကျွန်တော်ဖတ်နိုင်မှာမဟုတ်ပါဘူးတချို့ကတော့ထောက်ခံပြီးတော့ရေးပါတယ်တချို့ကကန့်ကွက်ပြီးတော့ရေးပါတယ်အခုတော့ရှင်ဒီလေးလိုင်းပေါ်မှာရှိတဲ့လူကိုအရင်ခေါ်ပါမယ်ကိုတက်ခိုင်ဒီလိုင်းပေါ်မှာရှိပါတယ်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါဒီတန်ကျက်ဆိုတာလေတစ်ချိန်လုံးကတော့ဒီနိုင်ငံရေးနဲ့ပတ်သက်ပြီးထုတ်ဖော်ပြောစရာ platform ရှိဘူးမရှိတဲ့ဒီတန်ကျက်နဲ့ထုတ်ဖော်ကြမှာလူတို့ရဲ့ထောက်ခံမှုလက်ခုပ်တင်အများကြီးရခဲ့တယ်ခုချိန်မှာဒီနိုင်ငံရေးနဲ့ပတ်သက်ပြီးထုတ်ဖော်တဲ့ platform တွေအများကြီးရှိတယ်ဒီချိန်မှာဒီတန်ကျက်လွတ်လာတဲ့အတွက်ဟိုဗီဒီယိုနဲ့တိတ်မကြိုက်ဘူးကြိုက်ဖို့မပေါ်ဘူးရှင်တယ်ဘာဖြစ်လဲဆိုတော့ညအကြောင်းကုန်ပါဒီတန်ကျက်ဖွဲ့ကိုမောင်းထုတ်ကြအောင်လို့တော့တွေ့ကြရတာဟုတ်ဟိုတစ်ချိန်လုံးကဆိုလို့ရှိရင်ကျောင်းသားဖွဲ့ဝင်လာလို့ရှင်ဒီလူတို့ကကြိုးစားတာပဲရှိတယ်ဘယ်မျိုးဝင်ဝင်ခုချိန်မှာဒါမျိုးတွေဖြစ်လာတယ်နောက်တစ်ခုကဝေးနေတာဒီတန်ကျက်ဦးနဘကူကအခုတရားပြောတာလိုပဲဒီမန္တကိုဝင်တဲ့ချိန်မှာအစိုးရဖွဲ့စည်းရတော့မတားဘူးဒါမလို့ဒီမန္တရဲ့တာဝန်ရှိပုဂ္ဂိုလ်ရဲ့သူတို့မန္တမှာရှိတဲ့စီမီစီကနေချပြရတယ်အဲဒီဟာဒီဟိုသူတို့ကတော့သူတို့ကိုတာဝန်ကိုယူပေါ်လာမှချပြရတယ်ဒါမလို့ရန်ကုန်မှာကျတော့မန္တတရားတက်ခွင့်မပေးဘူးဆိုတာအစိုးရကတားလာလားဒီမန္တကိုတာဝန်ယူတဲ့တာဝန်ခံပုဂ္ဂိုလ်ကတားလာလားအဲ့လိုမျိုးဒီချိန်မှာဒီမန္တကိုတာဝန်ယူတဲ့လူတွေကတားလာဆိုရင်တော့ဒါအစိုးရနဲ့မဆိုင်ဘူးဟိုသူတို့မန္တမှာဒီစီမက်ကမဲ့ဖွဲ့စည်းမတက်စီကျင်တဲ့သဘောပဲချစ်လိမ့်မယ်လို့ကျွန်တော်ထင်တယ်အဲ့ဒီဟာလည်းပဲဒီအစိုးရရဲ့လွတ်လပ်ကထိုးဖို့ပြောဆိုဖို့ကဘာမှမဆိုင်ဘူးလို့ထင်တယ်ဒီသူမန္တမှာတက်နေချင်းနဲ့ဒီစီမက်ကမဲ့ဖွဲ့စည်းမတက်စီကျင်တဲ့သဘောပဲကျွန်တော်အဲ့လိုမျိုးဖြစ်တယ်ထင်နေတာ
ဟုတ်ကဲ့ကိုတက်ကကျေးဇူးပါကျွန်တော်ပြင်းဒီပင်နယ်ဆွေးနွေးသူတွေလှည့်ပေးပါမယ်အရင်နောက်တယောက်တော့ရှိသူဖတ်ထားတဲ့ဖက်ကိုချင်ပါလေကိုနေဦးလင်းတူတူဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
တင်တာတော့လွတ်လပ်စွာပြောဆိုခွင့်ဆိုတာကတော့အမှန်ပဲဗျရှိတယ်ပြောတင်တယ်ပေါ့နော်ဒါပေမဲ့ဒီပုဂ္ဂိုလ်စီမှာတော့တာဝန်ခံဖို့လိုပဲလေနောက်သူများကိုလူပုဂ္ဂိုလ်ပဲဖြစ်ဖြစ်အဖွဲ့အစည်းကိုပဲဖြစ်ဖြစ်နိုင်ငံတော်ပဲဖြစ်ဖြစ်နော်ဘယ်သူကမှဥမာတကူတူတယောက်ကမကျေနပ်ဘူးဆိုလို့ရှိရင် complaint ပေါ့နော်ဟိုတိုင်ကြားနိုင်ခွင့်ရှိတယ်အရေးယူပိုင်ခွင့်ရှိတယ်ဥပဒေနဲ့ရင်ဆိုင်နိုင်ခွင့်ရှိတယ်ဆိုတာတော့ဒီမိုကရေစီမှာတော့အဲ့လိုတော့မျှမျှတတရှိဖို့တော့လိုတယ်ပေါ့နော်ဘာရည်ရွယ်ချက်နဲ့ပြောတာပါဘယ်လိုလုပ်တယ်ဆိုတာတော့ဒါတပိုင်းပေါ့ဗျာကိုယ်စိတ်ထဲမှာကောင်းတယ်လို့ထင်တယ်ဆိုပေမဲ့တချို့ကိစ္စမှာကျတော့ပြောလို့မဖြစ်သေးတာလေဥပဒေရှိနေကောင်းရှိနေလိမ့်မယ်လို့ထင်ပါတယ်ဒါကြောင့်လွတ်လပ်ခွင့်ဆိုတိုင်းဒီမိုကရေစီမှာတော့တာဝန်ယူမှုလိုပါတယ်လို့ကျွန်တော်ကတော့ပြောချင်ပါတယ်ဗျ
ာ။ဟုတ်ကဲ့ခင်ဗျာကိုနေဦးလင်းကျေးဇူးပါကျွန်တော်စပေးစာတွေကတချို့တော့ဖတ်လိုက်ချင်ပါတယ်ဦးအောင်လှသူပေးထားတာကတော့တန်ချက်ကိုကြောက်တာကအာနာရှင်ပါတဲ့ပြည်သူအစိုးရကပါ ပြည်သူစုဝါကပါစဉ်းစားတင်အားလောက်အောင်ကြောက်နေရင်တော့အာနာရှင်နဲ့မချတော့ပါဘူးတဲ့နောက်တစ်ယောက်ကကုကျော်ထွေးသူကြီးကတော့တန်ကြားကြောက်ရင်တော့ပြောင်းလဲခြင်းတံပြီပေါ့တဲ့အစိုးရခွင့်ပြုထားတဲ့တန်ကြားဖွဲ့ဟာလက်ရှိမြန်မာပြည်မှာဖြစ်ပေါ်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးတွေကိုထင်ရှားပါရဲ့လားဗျာတဲ့ဒါကတော့ဒီထောက်ခံတဲ့ဒီတန်ကြားစဉ်းစားတင်မတဲ့ဒီတန်ကြားထုတ်တဲ့လူတွေကိုထောက်ခံတဲ့ဘက်ကရေးတာပါကောက်ွက်တဲ့ဘက်ကနေပြီးရေးတဲ့လူတွေလည်းရှိပါတယ်ကိုခင်းအောင်ပြည်သူအစိုးရကတန်ကြမကြောက်ပါဘူးတဲ့ထောက်ပြတာကိုကျူးစွားပါတယ်ဒါပေမဲ့လည်းစစ်မကောင်းကြောင်းတွေနဲ့ဆန္ဒပြသူလို့လောက်လာလို့ရှိရင်ရှင်းရခက်လွန်းလို့ဒီတားတာဖြစ်ပါလိမ့်မယ်တဲ့နောက်တစ်ခုဒေါက်တူကတော့ Jeffrey Tin Oh နဲ့မမိသေးတဲ့နောက်ွယ်ကလက်မဲကြီးတွေဖန်တီးခဲ့တဲ့ထိလွယ်ရှလွယ်လူမျိုးရေးဘာသာရေးမိစတွေပါလာမှာဆိုလို့စစ်တပ်နဲ့ညီစရာတွေပါလာနိုင်မှာဆိုလို့ကြိုးပြီးတော့တားမြစ်ချင်တဲ့သဘောပါတဲ့ဒါကတော့တော်ရရှင်တွေအမြင်ပါကျွန်တော်အရင်ဆုံးကိုပိုင်ရဲသူကိုခုနကဆွေးနွေးသွားတဲ့လူတွေရဲ့သဘောထားနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်မေးချင်ပါတယ်အရင်ဆုံးခုနကကိုတက်ခိုင်လည်းပြောသွားပါတယ်အဓိကတော့ခုနဒီအခုလိုအခြေအနေမှာဟိုတန်ကြပ်ကိုလွတ်လပ်ခွင့်ကိုသူတို့ကတပ်ကန့်တဲ့ကိစ္စကိုနားလည်ပြီးဖို့ဆိုတဲ့အမြင်ပေါ့ကိုပိုင်ရဲ့သူရဲ့အမြင်သိချင်ပါတယ
်ကျွန်တော်တို့ဒီတန်ကြပ်ကြံလို့တော့သေချာမတတ်တယ်မှာကျွန်တော်ပြီးတော့စဉ်းစားတွေးရပါမယ်စဉ်းစားတဲ့အခါစဉ်းစားတဲ့အခါမှာကျွန်တော်ပြောတဲ့ဟာသူတို့မှတ်တဲ့အနေနဲ့ကျွန်တော်တို့အပြင်လက်ခံခဲ့ပါလက်ခံခဲ့တဲ့အစံအလာတွေလည်းရှိမှာအများကြီးရှိပါတယ်ဒါပေမဲ့ဒီနှစ်မှာဂျန်ဝါရီလကြီးအစိုးရအဖွဲ့ရဲ့ကျွန်တော်ကြည့်ကြောက်လက်ခံလို့မရပါဘူးဒီနေ့တော့စက်ချင်းစက်ကလာတယ်ဆုံးလေးပါနားတက်လာကျွန်တော်စက်ချင်းတင်းတင်းပြီးပါပါဆိုတော့စကားမျိုးပြောပါလားစက်ချင်းကတော့ကျွန်တော်ဒီမန်တက်တွေနဲ့နှစ်တန်းနေတာအစင်လာကောင်းလားပါနဲ့ကျွန်တော်ဖြေပေးခဲ့တဲ့အစင်လာရှိပါတယ်ဒါတင်ပြောချင်တာပါ
ဟုတ်ကဲ့ခုနကကိုတက်ခိုင်ပြောသွားတဲ့မိကုန်းထဲမှာအဖြစ်တစ်ခါတည်းပါသွားပြီထင်ပါတယ်ခုနမိထားတဲ့မိကုန်းထဲမှာတန်ချက်ဖွဲ့ကူတားတာကတက်ဆိုင်ရာတန်ချက်တာဝန်ရှိသူတွေကလားအစိုးရအာဏာပိုင်တွေဘက်ကလားတဲ့ကိုပိုင်ရဲသူဖြစ်သွားတာကတော့ရှင်းပါတယ်ရောင်းတိုင်းအစိုးရဘက်ကညှဉ်းချချက်နဲ့ပါတဲ့နောက်တစ်ဆက်သေးကျွန်တော်ကိုပိုင်ရဲသူကိုပဲမေးချင်တာចောင်းခုံးဖျက်နဲ့ပတ်သက်လို့ကိုတက်ခိုင်ပြောသွားတာရှိပါတယ်ចောင်းခုံးမှာလူလူကကန့်ကွက်တယ်အဲ့တော့ဒီဖြစ်ပျက်ဒီအခြေအနေနဲ့ပတ်သက်လို့ပြောပြအောင်ကိုပိုင်ရဲသူ
ကျွန်တော်တို့ကတော့မူရင်းမြောက်မှာဖြောပြီးတော့ចောင်းခုံးမျိုးကိုသွားတယ်အဲ့ဒီမှာတော့မျက်နှာ9နိုင်လောက်ကြည့်အဲ့ဒီပြင်ရပါတယ်ចောင်းခုံးမျိုးမှာလူ98ကျော်လောက်ကလူစုထားတယ်လူစုထားပြီးတော့ကျွန်တော်တန်ကြာတင်လာလို့ရှိရင်အော်မာဂျုံကအဟံကြီးကြားနေရတယ်ပေါ့အဲ့တော့ဆိုအဲ့ဒီတင်းမျိုးကိုဒီရှဲရလည်းပြည်တယ်ဒါပေမဲ့နှစ်နိုင်လောက်ချလာပြီးကျွန်တော်ចောင်းမျိုးကိုဝင်တဲ့အခါမှာအဲ့ဒီလူကြီးကကျွန်တော်တို့ចောင်းမျိုးအုံတော်မှာပိတ်ထားတယ်ပိတ်ထားပြီးတော့ကျွန်တော်တို့ဒီရုံရင်းတန်းတဲ့စကားကြီးပြောတယ်ကိုယ်ကညာကြီးပြတယ်အဲ့ဒီမှာဘယ်ရှဲပြောင်းမှမရှိဘူးပြီးတော့ကျွန်တော်တန်းတဲ့ကပြန်ထည့်လာတယ်လမ်းမှာပြန်ထည့်လာတယ်လမ်းမှာအဲ့ကားတွေလာပြီးနှောက်ရက်တယ်ကားတွေလာပြီးနှောက်ရက်တယ်ဆိုင်ရဲလာပြီးနှောက်ရက်တယ်အဲ့ဒီကားနာဘက်တွေကိုကျွန်တော်တို့ပြန်လဲဆက်ပြေးတဲ့အခါမှာအဲ့ကာနာကရရန်ကုန်မြို့မှာနေတဲ့ဆရာဆန်ရက်ကွက်မှာနေတဲ့ရန်ငယ်မှာနေတဲ့ဥပဒေမှာနေတဲ့ကာနာဘက်ကြီးဖြစ်နေတယ်။အဲ့တော့ပြောချင်တာကကျွန်တော်တို့မောင်းထုတ်တဲ့လူတွေဟာတောင်းုံမျိုးနဲ့ဒီလူတွေမဟုတ်ဘူး။ကျွန်တော်သတိရတဲ့ကကျွန်တော်တို့လာပြောခင်မောင်းစောင့်နေကြတဲ့တောင်းုံပြည်သူတွေရှိတယ်ဆိုရပါပဲ။အဲ့တော့ကျွန်တော်စံပြတဲ့မလာတာနဲ့ဘာကြောင့်မလာလဲဆိုပြီးတော့သူတို့ထွက်လိုက်လာပြီးနေတဲ့အခါမှာဒီလိုဖြစ်ရမျိုးကြောင့်မလာခဲ့ရတာပါ။ဒါအချင်းကြီးတစ်ခုပါ
ဟုတ်ကဲ့အခုကိုပိုင်ရဲသူတို့ကိုတရားစွဲထားတာမရန်ကုန်မြို့နယ်တစ်ခုပဲရှိသေးရတော့အစိုးရဘက်ကတရားစွဲရပြီပါရောလာပြီလားခင်ဗျာဒါစစ်တပ်ကတရားစွဲတာပေါ့နော်အစိုးရဘက်ကတော့ဗာမများတုံ့ပြန်ချက်ရှိနေပြပါပြီလေ
အစိုးရတော့ဒီတနေ့ကိစ္စနဲ့ပတ်သက်ပြီးတော့ဗာမတုံ့ပြန်ပြီးတော့မရှိသေးပါဘူးကျွန်တော်တို့စစ်တပ်ကတရားစွဲရပ
ါဟုတ်ကဲ့ခင်ဗျာကိုပိုင်ရဲသူခဏလေးလိုင်းပေါ့မနေပြပါကိုမင်းသွေးတစ်ကိုကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ကိုမင်းသွေးကုလကသရရှင်တွေတုံ့ပြန်ချက်အစိုးအကောင်သူတို့တုံ့ပြန်ချက်ချုပ်ဝေးပန်းတာထောက်ခံတဲ့လူတွေရှိပါတယ်ကန့်ကွက်တဲ့လူတွေလည်းရှိပါတယ်အဓိကတော့ဒီခုနပြောလို့ပေါ့နော်ဒီထိလက်ရှာလဲတဲ့ကိစ္စတွေအခုချိန်မျိုးမှာမဖြစ်စေချင်လို့တားမြစ်ပါတယ်ဆိုတဲ့သဘောမျိုးဘက်ကနေပြီးထောက်ခံပြောဆိုရဲသရရှင်တွေရှိပါတယ်ကိုမင်းသွေးတည့်ရဲ့အမြင်တို့ရဲ့တို့ပေါ်တုံ့ပြန်ချက်ဘယ်လိုများရှိပါလဲ
ဟုတ်တကယ်ကြတော့ကျွန်တော်ကတန်ချက်ချင်းလာဆိုနေမှာအချင်းတော်ဥပဒေဆိုတာတကယ်မရှိပါဘူးကျွန်တော်ကလူတူးတယောက်တစ်ဖွဲ့ကိုပုဂ္ဂိုလ်ရေးပတ်စံရတက်ကင်တန်ချက်ထဲမှာပါတယ်ဆိုလို့ရှိရင်ကျွန်တော်ကက်ဆိုင်ဥပဒေကြာခံမိတာဖြစ်တယ်အဲဒီဥပဒေကချိန်ကြီးရင်းယူလို့ရကျွန်တော်တို့ဒီတန်ချက်ဖွဲ့တွေရဲ့ဖြစ်ပြီးစာမျက်နှာတွေမှာလည်းကျွန်တော်တကယ်မတိုင်ခင်တည်းကတင်ပါတယ်ကျွန်တော်တို့တန်ချက်ရရရဟာရိုင်းကန်းကြုံကန်းတာမပါဘူးနောက်ပြီးတော့ဒီဗီဒီယိုတစ်မျိုးနဲ့တစ်မျိုးဘာသာတစ်ခုနဲ့တစ်ခုကြာပြိဿကဖြစ်အောင်လို့လှုပ်သွေးလုံးလို့ဆိုတဲ့သက္ကလောကမပါဘူးတော့ဆိုလူပုဂ္ဂိုလ်တူတယောက်ကိုဥတီကုန်ကစာတင်နေမှာမပန်းအချက်လက်ဒီတန်ချက်လုတ်ထားတာမပါဘူးပေါ့အဲ့ဒီချက်တွေမပါတဲ့အတွက်တကယ်ပြီးပါခဲ့ရင်ကျွန်တော်တို့စေဘောကတိုင်နေတော့စေဘောကချင်းကြီးဆွဲချလိုက်ဆမ်းလို့ရတယ်ဆိုတော့ကျွန်တော်တို့အမခံတာရှိတယ်ဒီမိုကရေစီဆိုတဲ့နေရာမှာဘလို့လားအဲ့တဲ့ဒီဥပဒေကိုဥပဒေဆင့်ပြီးတော့ဟိုဖြစ်လာတဲ့ဥစ္စာတွေကဒါလက်ခံနိုင်တာမရှိဘူးဟိုအခြေခံဥပဒေဆိုချင်းချင်းလေးလေးတကယ်လည်းနောက်ပြီးတော့လူတို့အောက်ထုတ်တဲ့ဥပဒေဆိုလည်းချင်းချင်းလေးလေးရှိရပေါ့ပုံမှန်ညာပြီးပေါ်တာဖြစ်နေဆိုတကယ်လည်းတရားဥပဒေဆိုရင်ဘီဝတ်ထုတ်ချက်ဖြစ်လာလိမ့်ဆိုတော့ကျွန်တော်တို့တန်ကြပ်ဆင်တာမတင်လာလीဒီမိုကရေစီရဲ့တာဝန်ယူမှုတာဝန်ခံမှုရကျွန်တော်မှာတာဝန်ယူမှုတာဝန်ခံမှုရှိတယ်ကျွန်တော်တန်ကြပ်မှာအပိုင်းဆက်ဆက်ဥပဒေနဲ့တိုက်တဲ့ဥပဒေတရားစွဲရေးကြည့်လို့ရတယ်
ဲဒါပေမဲ့တန်ကျက်စင်တာနဲ့ကြီးပါဆိုတော့ကျွန်တော်လက်မခံအခုပုံစံကတန်ကျက်ကိုစင်တာမတင်လို့လိုက်ပိတ်တယ်တကယ်တမ်းကျတော့ဒီတန်ကျက်စာတန်းကိုပိတ်တင်တာလားစင်တာမတင်လို့ပိတ်တင်တာလားဆိုတော့ကျွန်တော်မေးခွန်းထုတ်ချင်ရှိတယ်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်အခုဒီညမှာတခါလေးမေးချင်တာကဒီစင်စာမတင်လို့တန်ကျက်အဖွဲရှင်ပြိုင်ခွင့်မရတာကျွန်တော်သိတော့ရန်ကုန်တိုင်းမှာ၄ဖွဲ့ပဲရှိလို့သိရပါတယ်ပြောရရင်အဲ့၄ဖွဲ့လုံးကကျောင်းသားလူငယ်အခြေခံတဲ့အဖွဲ့စည်းတွေပဲခုနဒီမိုကရေစီလှုပ်ရှားမှုမှာတဲကြောက်ပါခဲ့တဲ့အဖွဲ့စည်းတွေပဲဖြစ်နေတယ်အဲ့တော့ပြောမယ်ဆိုရင်ရောင်တိုင်းဆွေရကြီးကလည်းလက်ရှိဝန်ကြီးချုပ်ကလည်းကျောင်းသားဟောင်းမှာပဲအဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ကျောင်းသားဟောင်းဆို88ကျောင်းသားဟောင်းပေါ့နော်အဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ဒီစင်စာမတင်မနဲ့ပြိုင်ဖို့အတွက်အစိုးရအာဏာပိုင်တွေနဲ့ကုမင်းသစ်သစ်တို့ညှိနှိုင်းဖို့ကြိုးစားခဲ့တာရောရှိပါလားခင်ဗျာ
ကျွန်တော်အနေနဲ့ပရမတော့အချိန်ကြီးတိုင်းပါတယ်ကျွန်တော်တန်ရက်စာသားကြီးဒီတန်ရက်ရေးပေးတဲ့ညချာချင်းရတာရှိတယ်ကျွန်တော်ကိုယ်တိုင်လည်းလုံမလို့မရင်းနိုင်တာရှိတယ်အဲ့ဒီအတွက်ကိုတကြံသားနီးပြီးတော့တကြံပြီးတဲ့အချိန်ကျတော့တကြံသားနီးတဲ့အချိန်တရက်လို့ဆက်မှကျွန်တော်ဖေးလို့ရမလားဒါမှမဟုတ်စင်ပေါ်တက်ခလေးကျွန်တော်ချိုးပေးထားမယ်တရက်လောက်အဲ့လိုမျိုးကျွန်တော်ကြည့်ခဲ့တာဒီဒါပေမဲ့ရန်ကုန်တိုင်းဒေသကြီးချိုးရအောင်ဟောဆင်ကြက်ချက်ထုတ်ပြီးသားဖြစ်နေတာဖြစ်တယ်တရက်နေ့နောက်ဆုံးတန်ရက်စင်တာတရားမယ်ဆိုမန်နတာဆုတ်တာကျေးဇူးရှင်အပြင်ဒီလိုမှမလက်ပေါ်ဆက်ချော်ပြေးခွင့်တော့မပေးနိုင်ဘူးဆိုတော့ဒါဆက်တာမရှိဘူးဒီချိန်အထိချော်ပြေးခွင့်မပေးဘူးဆိုရင်မလက်ပေါ်မှာမဟုတ်ဘူးကျွန်တော်တို့ကလူလူပိတ်တဲ့နေရာတိုင်းပြည်မှာခါတိုင်းလဲချော်ပြေးကြနေဝိုင်းချော်ပြေးတာရှိတယ်ဆိုတော့ကျွန်တော်ဒီဟာနေဝိုင်းချော်ပြေးလို့ဆိုပြီးလုပ်တဲ့အခါမှာလဲနေဝိုင်းကိုလာပိတ်တယ်ဆိုတော့အဓိကစံချက်စင်လာမတင်ဘူးမလက်ပေါ်မတက်ခိုင်းတော့မရှိဘူးဒီဝမ်းချုပ်ပြီးတော့လာပိတ်ကြအောင်ရှိလို့ဆိုတ
ော့ဟုတ်ကဲ့ကျွန်တော်နောက်ဆုံး
ယူဆလာတော့ဒါတိုင်ချက်စာသားညီကြောင်းလည်းဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်ပါလေကိုပိုင်ရဲသူတို့တို့ပဲကိုပိုင်ရဲသူတို့ဒီတန်ကြပ်ဖွဲ့ကတော့အစိုးရဘက်ကဒီတန်ကြပ်ပြိုင်ခွင့်ရဖို့ညှိနှိုင်းဖို့ကြိုးစားခဲ့တာမျိုးရောရှိပါလားခင်ဗျ
ကျွန်တော်ဟိုကျွန်တော်ဒီကိုကျွန်တော်ကင်ထားတယ်ကျွန်တော်ကပြောင်းခွင့်ရပြိုင်ထားတယ်ကင်ထားတယ်မျိုးတော့ကင်ထားရမျိုးကင်ထားရမျိုးတော့တောင်းပြောရမျိုးလည်းဖြစ်တယ်ပြောဒီမိုကရေစီအခုရတဲ့ခုဖြစ်တယ်လူ့ကပြောင်းခွင့်ကာကွယ်တဲ့ကျန်လို့ရမယ်အဲ့တော့ကျွန်တော်မှအဲ့ဒီစင်တာလို့အတန်ကြားရတယ်ကျွန်တော်ဘယ်လိုမှဆက်သတိမခံဘူးနားကျင်းတယ
်ဟုတ်က
ဲ့ကျန်တန်ကြားလာကျွန်တော်ကလုံးဝမအပ်တဲ့အကြံမှုလို့
ဟုတ်ကဲ့ခင်ဗျာကိုပိုင်ရည်
သူကကျွန်တော်လိုင်းအောင်နှိမ့်နိုင်တာမရှိဘူးခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်ရီလိုက်စီစဉ်ချိန်ဆသွားလို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ကိုပိုင်ရည်သူကိုမင်းသွေးတစ်ကိုဖြိုးတနာနဲ့တော်ရရှင်ဒီအားလုံးကိုကျေးဇူးများတင်ပါတယ်ခင်ဗျာဒိုင်ရီလိုက်စီစဉ်ဒီမှာပဲကျန်တာကိုပြေးပါ
ကိုဒါညိုအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့တရားရည်လိုင်းစင်နယ်ကအစီအစဉ်ဖြစ်ပါတယ်ရှင်။ခုတော့အင်္ဂါနေ့ညထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ဒီနေ့နိုင်ငံပါရီမြို့တော်ကအထင်ကြီးက Notre Dame ရှေးအောင်ဖျားကျောင်းကြီးမှာတနင်္လာနေ့ကမိလောင်နာကိုမိသက်သမား400 9နာရီကျော်ကြာကြိုးစားနှိမ့်သက်ခဲ့ရပါတယ်။မိကြောင်ဖျားကြောင်မှာအကြီးကြီးတဆီတော့ပေမဲ့အဓိကအဆောက်အုံမိုင်းကိုကောက်ွယ်နိုင်လိုက်တယ်လို့ပါရီမိသက်တပ်ဖွဲ့ကဒီကနေ့ပြောပါတယ်။မြန်မာနိုင်ငံမှာမဟာဒဇံပွဲတော်ကာလပြီးဆုံးသွားပြီဖြစ်ပြီးအကြိုနည်းကနေအကြံနေသည့်ရန်ကုန်ပြည်သူစေယုံကြီးကိုရောက်လာတဲ့စုစုပေါင်းလူနာအရေအတွက်955ဦးရှိပြီးသေဆုံးရောက်ရှိသူ9ဦးရှိတယ်လို့ရန်ကုန်ပြည်သူစေယုံကြီးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ဒီကနေ့အတက်နေစီးရင်ကိုတော့မတွေ့ရသေးပါဘူးမန္တလေးတိုင်းမှာတော့ဒဇံအကြိုနည်းကနေအကြံနေသည့်300တာကာလအတွင်းလူ23ဦးသေဆုံးပြီး300ကျော်ဒဏ်ရာရတယ်လို့မန္တလေးတိုင်းဒေသကြီးကျက်တပ်ဖွဲ့ကကိုးကားပြီးပြည်ထောင်စုတချို့မှာဖော်ပြပါတယ်အိန္ဒိယနိုင်ငံမှာရွေးကောက်ပွဲမဲဆွယ်စည်းဝေးတွေပြန်ဆိုင်လုပ်နေကြချိန်မှာပဲလက်ရှိအာဏာရပါတီနဲ့အဓိကတိုက်ခံပါတီတို့ကခေါင်းဆောင်တို့ချို့ကိုမဲဆွယ်စည်းဝေးတွေမလုပ်ရဘူးလို့ယာယီပိတ်တင်တားမြစ်လိုက်ပါတယ်။အာဏာရဗရာဒီယာဂျန်နတာပါတီကထိပ်တန်းခေါင်းဆောင်2ယောက်နဲ့အတိုက်ခံဗဟုဇန်စမတ်ပါတီကခေါင်းဆောင်2ယောက်အဲ့ဒီပါတီနဲ့မာမိတ်ဖွဲ့ထားတဲ့ပါတီတို့ကခေါင်းဆောင်2ယောက်တို့ကိုယာယီပိတ်ပင်လိုက်တာပါ။အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဒုတိယသမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေကိုအပိလာ18ရဲ့ဗိုလ်ဒူးနေမှာကျင်းပတော့မှာဖြစ်ပါတယ်။သမရယူကောက်ပွဲအတွက်လက်ရှိသမရဂျိုကိုဂျိုကိုဝီဝီဒိုတို့နဲ့သူပြန်ပဲဘိုဘိုဝူစူပြန်တို့တို့ရှင်ပြန်ကြမှာဖြစ်ပြီးယူကောက်ပွဲမတိုင်ခင်တို့လူဦးကြားဒူရုစစ်တမ်းမှာတော့ဝီဒိုတို့ကအသာရနေပါတယ်ခင်ဗျာ
အင်္ဂါနေ့ညမဟာတကြံအတက်နဲ့ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြောပြပေးသွားတာပါဒီညအစည်းအဝေးထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်ရှင် VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးအတွက်ဘေးကင်းကြမှာပျော်ရွှင်စွာဖြတ်သန်းနိုင်မဲ့နှစ်တစ်ခုဖြစ်ပါစေလို့ VOE မိသားစုကဆန္ဒပြုပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.